Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာဖြာဖြာနဲ့ပြည်စုံနဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American တိုင်းရဲ့2016ခုနှစ်ဩဂုတ်လ20ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ။လိုင်းမီတာ30 40 48 50နဲ့လိုင်းလျာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါခင်ဗျာ။
မင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနေ့ခင်းသတင်းတွေကိုမအီတန်စင်နဲ့အတူကြီးညာပေးမှာပါကတ်စတရီကိုတိုက်နေတဲ့ Sirius ဟာတိုက်ဒေးရင်တွေနဲ့ဒန်ပြန်တိုက်ခိုက်နေတဲ့ American လေးရင်တွေကြောင့် Sirius အရှိမြောက်ပိုင်းကဟာဆက်ကာမျိုးလေးဟာစစ်တပ်ကိုလူလဲခံနေရပါတယ်အီရန်မှာအဖမ်းခံရသူတွေအတွက် Obama အစိုးရအဖွဲ့ကပြန်ပေးငွေပေးတာအတွက် Republican Party ဝင်တွေကပြင်းပြင်းထန်ထန်ဝေဖန်နေပါတယ်တရုတ်နိုင်ငံကိုရောက်နေတဲ့ဒေါန်ဆန်းစုကြီးကမနေ့ကတရုတ်သမ္မတနဲ့တွေ့ဆုံခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညာဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာငါရဲ့ကြာသွားရောက်နေတဲ့တရုတ်နိုင်ငံခီးစဉ်အတွင်းသမ္မတရှီကျင်းပင်နဲ့ပြုလုပ်တဲ့သတင်းစာရှင်လင်းပွဲမှာဒေါန်ဆန်းစုကြည်က
With regard to Ms. Sung, as you know, we have formed a commission and it's for the commission to find out what the best answer is. I can't say now.
မြေဆုံနဲ့ပတ်သက်ပြီးတော့စုံစမ်းရေးကော်မရှင်ဖွဲ့ပြီးလှုပ်ဆောင်နေတဲ့အကြောင်းပြောဆိုသွားတာပါဒီအကြောင်းနဲ့အတူသမ္မတဦးထင်ကျော်မကြခင်အိန္ဒိယနိုင်ငံသွားရောက်မဲ့ခီးစဉ်ဘလောက်အေးပါတယ်လဲဆိုတဲ့သုံးသပ်ချက်တခါကရင်လူအခွင့်အရေးအဖွဲ့ကနေအမျိုးသမီးဆိုင်ရာအစီရင်ခံစာထုတ်ပြန်လိုက်တဲ့အကြောင်းတွေကိုတင်ပြပေးဖို့ရှိပါတယ်အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်အီတန်စင်တို့ကပြောပြပေးပါအောင်ခင်ဗျာ
ကျေဒပရီနေမှာ serious ဆစ်လေးရင်တွေက cuts တိုက်ခိုက်ရဲ့ဓမာတွေကိုတိုက်ခိုက်နေတယ်လို့ American တွေကလည်းအဲ့ဒီ data ရင်းက American မဟာမိတ်တပ်တွေကိုအကောက်အွယ်ပေးဖို့အတွက်သူတို့ရဲ့လေးရင်တွေကိုဆစ်လွတ်ပြီးဒဏ်ပြန်တိုက်ခိုက်နေတာမို့ serious အရှိမြောက်ပိုင်းကဟာဆာကာမျိုးကလေးဟာပြည်ရင်းစစ်တမ်းကိုခန်းနေရတဲ့မျိုးကလေးဖြစ်လာခဲ့ပါတယ် serious အစိုးရရဲ့လေကြောင်းတိုက်ပွဲတွေစတင်ခဲ့တဲ့ကျေဒပရီနေကစပြီး cuts လူမျိုးအများပြားနေထိုင်ရဒီမျိုးကလေးကနေမြို့ကန်ထောင်ပေါင်းများစွာထွက်ပြေးခဲ့ရတာဖြစ်ပြီးတေဆုံးသူကဒါဇင်နဲ့ချီရှိနေတာပါ2011ခုနှစ်ပြည်ရင်းစစ်ကြီးစတင်ခဲ့တဲ့ serious ဆိုရဲ့စစ်လေရင်တွေကကတ်စ်အများစုနေထိုင်ရာဒေသကိုအဓိကပြစ်မှတ်ထားတိုက်ခိုက်ခဲ့တာဖြစ်ပြီးအခုလေကြောင်းတိုက်ခိုက်မှုတွေဟာပထမဆုံးကတ်စ်တွေကိုတိုက်ခိုက်မှုလည်းဖြစ်ပါတယ်။ဒါပြင်2014ခုနှစ်ကစပြီး serious ဆိုရတက်တွေနဲ့ကတ်စ်တက်ဖွဲ့တွေဟာ IS စစ်သွေးကြော်တွေကိုလက်တွဲပြီးချိန်မုံခဲ့ပေမဲ့ရော်ရဲရဲပူပေါင်းဆောင်ရွက်မှုတွေရှိနေရကနေအခုလုံးဝပြတ်တောက်သွားတဲ့အနေအထားမျိုးလည်းပေါ်နေပါတယ်။ serious ဆိုရတိုက်ခိုက်ရေးချက်လျင်3စီးဟာကတ်စ်ဖွဲ့ပိုင်းစစ်စခန်းတွေကိုပြစ်မှတ်ထားတိုက်ခိုက်နေတယ်လို့မျက်မြင်သက်တွေတွေကပြောကြောင်းစီးရီးယားလူခွင့်ဆောင်ကြည့်ဖွဲ့ကပြောပါတယ်တောက်ကြနေမှာစီးရီးယားစစ်လေယာဉ်တွေမြို့ပေါ်ပြန်ဝဲနေတာမို့ဒေသခံတွေပုံအောင်နေရတာကို VOA ရဲ့ဗီဒီယိုမှာလည်းမြင်နေရပါတယ်စီးရီးယားဆိုတာတပ်တွေဟာမြို့ရဲကိုလက်နက်ကြီးတွေနဲ့ပစ်ခတ်ခဲ့တာမို့လူအနည်းဆုံး14ယောက်သေဆုံးပြီးဒါဇင်နဲ့ချီတန်ရရပါတယ်စီးရီးယားစစ်တပ်ကတော့ဒီတိုက်ခိုက်မှုနဲ့ပတ်သက်ပြီးတစုံတရာထုတ်ပေါ်မပြောဆိုပါဘူး
Republican သမ္မတလောင်းဒေါ်နယ်ထရန့်ရဲ့မဲဆွေလှုပ်ရှားမှုတွေကိုဦးစီးသူနေရာကိုယူထားတဲ့ Paul Manafort ကဒီတာဝန်ကနေနှုတ်ထွက်တဲ့အကြောင်းကိုတောက်ကြနေကထုတ်ပြန်လိုက်ပါတယ်။ဒေါ်နယ်ထရန့်ပေါ်ထောက်ခံမှုတွေကြားဆင်းနေတာကို Republican Party ခေါင်းဆောင်တွေကစိုးရိမ်နေတဲ့အတွက်ကြောင့်မဲဆွေစည်းရုံးရဲ့အကြီးအကဲနောက်တစ်ယောက်ကိုထတ်ခန့်လိုက်တဲ့နောက်ပိုင်းမှာတော့ Manafort ရဲ့အခန်းကဏ္ဍကမေးမြန်းသွားခဲ့တာပါ။ရာထူးကနေဖေရှားခံခဲ့ရတဲ့ရုရှားလိုလာသူ Ukraine သမ္မတဟောင်းVictor Yanukovych ရဲ့ဒေါ်လာငွေတန်ပေါင်းများစွာကိုလျှို့ဝှက်ငွေစည်းမျက်တန်းတွေရှိတယ်လို့သတင်းထွက်ခဲ့တဲ့အတွက် Manafort ကိုသတင်းမီဒီယာတွေကအယုံဆိုင်ခဲ့တာပါ Manafort ကတော့ငွေကြေးတစ်စုံတစ်စရာရရှိခဲ့ခြင်းမရှိဘူးလို့ညင်းဆိုခဲ့ပါတယ် Donald Trump က Manafort ရဲ့မဲဆွယ်လှုပ်ရှားသူဦးစီးသူနေရာကိုနှုတ်ထွက်တဲ့စာကိုလက်ခံခဲ့ပြီးတော့ Manafort ဟာလုပ်ငန်းကျွမ်းကျင်သူစစ်စစ်ဖြစ်တယ်လို့သူ့ရဲ့အကူအညီကိုကျေးဇူးတင်တဲ့အကြောင်းကို Republican Party နီလာခံမှာပြောကြားလိုက်ပါတယ်
အီရန်မှာဖမ်းခံရတဲ့ American တစုကိုပြန်ပြီးလွှတ်ပေးဖို့အတွက် American ကငွေသားဒေါ်လာတန်း400ပေးခဲ့တယ်လို့ကျေဒပရီနီကထုတ်ဖော်ပြောကြားခဲ့တာနဲ့ပတ်သက်ပြီး Obama အစိုးရဘက်မှ Republican Party ဝင်တွေကပြင်းပြင်းထန်ထန်ဝေဖန်ကြပါတယ်။သမ္မတ Obama နဲ့သူ့အစိုးရဖွဲ့ဟာရှုပ်ထွေးမှုတွေရှိအောင် January လကစပြီးလှုပ်ဆောင်ခဲ့တယ်လို့အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။ဒါအပြင် American ပြည်သူတွေပေါ်သူ့လုပ်ရတဲ့အတွက်နဲ့သူ့ရဲ့အန္တရာယ်ကြီးတဲ့စံနမူနာချအပြတ်လှုပ်ဆောင်မှုတွေအတွက်သမ္မတဘက်ကအပြည့်အဝတာဝန်ယူရမယ်လို့လည်းပြောပါတယ်။ Republican Party ဝင်သမ္မတလောင်း Donald Trump ကတော့သမ္မတ Obama ဘက်ကဒီပေးငွေဟာပြန်ပေးငွေမဟုတ်ဘူးလို့အစောပိုင်းက ညှင်းဆုပ်ခဲ့တဲ့အတွက်သမရကိုလူလိန်လူညာတယောက်လို့ခေါ်ဆိုလိုက်ပါတယ်။အောက်လိုတော့နိုင်ငံသားကြီးကကော်မတီဥက္ကဋ္ဌ Republican Party က Ed Rice ကလည်းဒီပေးငွေကနဲ့ American နိုင်ငံသားတွေအသက်အန္တရာယ်ပိုဆိုးရင်လာစေတယ်လို့ပြောပါတယ်။ဒါအပြင်ဒါကအီရန်နေပိုးပြီးအတင့်ရဲလာစေတယ်လို့တရားခံတွေပိုးပြီးဖမ်းလာဖို့အတွက်သူတို့ကိုအားပေးအားမြောက်ပြုရရောက်တယ်လို့ဆိုပါတယ်။ American နိုင်ငံသားကြီးဌာနကတော့ဒီပေးငွေဟာပြန်ပေးငွေမဟုတ်ကြောင်းထပ်တလဲလဲညှင်းဆုပ်ခဲ့တာပါ။American ဆူရဲမူဝါဒရအမေရိကန်နိုင်ငံသားတွေကိုပြန်ပေးဆွဲဖို့အတွက်အားပေးအားမြောက်ပြုရမရောက်စေဖို့ပြန်ပေးငွေတောင်းရင်မပေးဖို့တားမြစ်ထားတာဖြစ်ပါတယ်။ဒီငွေဟာ1980နှစ်တွေတုန်းကအမေရိကန်လိုကြောတောင်နှုတ်ခံပေးထားတဲ့အီရန်ရဲ့နောက်ဆုံးမြင်းဆက်ဖြစ်တဲ့ရှားပြန်နဲ့လက်နက်အယောင်းဝယ်သဘောတူညီမှုပြတ်ပြားခဲ့တဲ့အတွက်အီရန်ရဲ့ငွေကိုပြန်ပြီးပေးတာဖြစ်ပြီးအီရန်မှာထိန်းသိမ်းထားတဲ့အမေရိကန်နိုင်ငံသားတွေကိုပြန်လွှတ်ပေးဖို့ကိစ္စတွေတော့တိကျဆွေးနွေးခဲ့တယ်လို့အမေရိကန်နိုင်ငံသားရေးဌာနကပြောကြားခဲ့တာဖြစ်ပါတယ်။
Ryan Locke အပါအဝင် American Olympic ရေကူးသမားတွေတနက်တိတ်ပြီးလူရက်ခံခဲ့ရတဲ့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးနိုင်ငံတကာ Olympic Committee ကစီကန်ထိန်းသိမ်းရေးကော်မရှင်ဖွဲ့ပြီးစုံစမ်းစစ်ဆေးသွားမယ်လို့ဆိုပါတယ်။ American မျိုးသားရေကူးသမားတွေဖြစ်တဲ့ Ryan Locke, Jack Conger, Gunnar Bentz နဲ့ James Fagan တို့ကသူတို့အနေနဲ့ Rio de Janeiro မြို့မှာရှိတဲ့ Olympic ရွာအပြင်ဘက်မှာပြုလုပ်ခဲ့တဲ့ပါတီပွဲကနေတင်းင်းကလေးနဲ့မနက်စောစောပိုင်းအပြတ်မှာတနက်တိတ်ပြီးလူရဲခံခဲ့ရတယ်လို့အရေးကိုကနဦးကပြောခဲ့ပါတယ်။ဒါပေမဲ့ American နိုင်ငံကိုပြန်ဖို့ကြိုးစားစဉ်လေးစိမ့်မှာပဲဗုဒ္ဓဦးနဲ့နှောင်းပိုင်းကအဖမ်းခံလိုက်ရတာဖြစ်ပြီးတော့ Congan နဲ့ Bentz တို့ကဇလန်းကိုသူတို့လှုပ်ကြံခဲ့တယ်လို့ဝန်ခံလိုက်ပါတယ်။American Olympic ရေကူးသမား Ryan Locke ကသူ့ရဲ့လှုပ်ရက်အတွက်တောင်းပန်တဲ့အကြောင်းကိုတော့တောက်ကြနေက Olympic မှာသူဝင်ပြိုင်ခဲ့တဲ့ပြိုင်ပွဲမှာတော့ပြိုင်ပွဲအပြီးမှာတော့သူ့ရဲ့ Twitter စာမျက်နှာပေါ်မှာထုတ်ပြန်လိုက်ပါတယ်
Your American Tan မနေ့ဖက်မြန်မာဘာသာအစည်းအဝေးကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနိုင်ရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဖီဝေအမေရိကန်တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြညာနေပါတယ်တရုတ်နိုင်ငံမှာရောက်နေတဲ့ဒေါန်ဆန်းစုကြည်ဟာတောက်ကြံနဲ့ညနေပိုင်းမှာတရုတ်သမ္မတရှီဂျင်ပင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံနာကဆက်ဆံရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်။ဒေါန်ဆန်းစုကြည်ရဲ့ငားကြံလိုက်တဲ့ခီးစဉ်ကနေနှစ်နိုင်ငံဆက်ဆံရေးခိုင်မာလာမယ်လို့မျှော်လင့်ထားကြောင်းတရုတ်သမ္မတကပြောပါတယ်။မြန်မာနိုင်ငံမှာဆွေးအပ်တဲ့ဖွဲ့စည်းပြီးတဲ့နောက်ပထမဆုံးလာရောက်တဲ့တရုတ်နိုင်ငံခီးစဉ်ကနှစ်နိုင်ငံကြားပြည်ပစုံနဲ့မဟာဗျူဟာမျက်ပူးပေါင်းဆောင်ရွက်မှုတွေတိုးလာစေဖို့တွန်းအားလိုယုံကြည်ကြောင်းလည်းပြောပါတယ်။ဒေါန်ဆန်းစုကြည်ကတော့တရုတ်နိုင်ငံရဲ့နှွေးထွေးတဲ့ကြိုဆိုမှုတွေကျေးဇူးတင်စကားပြောတယ်လို့နှစ်နိုင်ငံကြားချစ်တည်ပိုးပြီးခိုင်မြဲဖို့မျှော်လင့်ကြောင်းနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းရှင်များတရုတ်ဘက်ကအကူအညီပေးနိုင်ဖို့မျှော်လင့်ထားကြောင်းပြောပါတယ်။တရုတ်သမ္မတရှီကျင့်ပင်ကလည်းတရုတ်အစိုးရအနေနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းရှင်ထောက်ခံအားပေးတယ်လို့ပြောပါတယ်။ကျန်တဲ့ပြည်နယ်တရုတ်ဝန်ကြီးချုပ်လီကစ်ချန်းနဲ့တွေ့ဆုံခြင်းကမြန်မာပြည်သူများကန့်ကွက်နေတဲ့မြေဆုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင့်တယ်နဲ့အဖြေရှာဖို့တရုတ်ဘက်ကတိုက်တွန်းခဲ့တာဖြစ်ပြီးဒေါန်ဆန်းစုကြည်ကဒီစီမံကိန်းကိုစုံစမ်းဖို့ကော်မရှင်ဖွဲ့စည်းထားကြောင်းဖြေကြားခဲ့တယ်လို့တောက်ချန်နေမှာလည်းဒီကော်မရှင်ကအကောင်းဆုံးဖြေရှာဖို့လုပ်မယ်လို့ထပ်မံပြောကြားခဲ့ပါတယ်။ဒေါန်ဆန်းစုကြည်ကတရုတ်သမ္မတနဲ့မတွေ့ဆုံခင်တရုတ်နိုင်ငံနိုင်ငံတော်ကောင်စီဝင်ရန်ကြီးချီအထက်လွှတ်တော်ဥက္ကဋ္ဌဂျန်နီဂျန်တို့နဲ့တွေ့ဆုံခဲ့တယ်လို့အာရှအခြေခံအဆောက်အုံဖွံ့ဖြိုးရေးဘဏ် AIIB တာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့တာဖြစ်ပါတယ်
။လူ၄ယောက်သေဆုံးပြီးဒါဇင်ကျော်ဒဏ်ရာရခဲ့တဲ့အရင်တစ်ပတ်ကဖြစ်ပါခဲ့တဲ့ထိုင်းနိုင်ငံမှာဘုံးပေါက်ကွဲမှုနဲ့မီးရှို့မှုနဲ့ပတ်သက်ပြီးတော့တန်လျာရှိသူတယောက်ကိုဖမ်းဝရမ်းထုတ်လိုက်ပြီးလို့ထိုင်းနိုင်ငံရဲတပ်ဖွဲ့ကတောက်ကြနေမှာပြောကြားလိုက်ပါတယ်။ဩဂတ်စ17ရက်နေ့ကဖြစ်ရတဲ့ပြီးနေခုနှစ်ခုမှာဖြစ်ပွားခဲ့တဲ့အကြမ်းဖက်မှု12ခုနဲ့လဲဆက်ဆက်နေတဲ့ဆိုတော့ခိုင်လုံတဲ့အထောက်အထားအရအဟာမာလန်ဟာအမည်ရှိတဲ့သူကိုဖမ်းဝရမ်းထုတ်ခဲ့တာဖြစ်ပြီးတော့သူဟာနိုင်ငံခြားသားခီးရဲတွေလာများတဲ့ဖူကက်မြို့ရဲ့ပတ်တောင်ကမ်းခြေမှာဘုံထောင်တယ်လို့တန်တရားရှိသူဖြစ်တယ်လို့ရဲတပ်ဖွဲ့ပြောခွင့်သူကပြောပါတယ်ထိုင်းဆိုရကဒီအကြမ်းဖက်မှုတွေနောက်ွယ်မှာဘသူကကြိုးခိုင်ထားတယ်ဆိုတာကိုတိတိကျကျမပြောပေမဲ့ဒီအကြမ်းဖက်မှုတွေကိုတောင်ပိုင်းကခွဲထွက်ရေးသမားတွေကပြုလုပ်ခဲ့တာလို့တန်တရားဖြစ်စရာလွန်ကောင်းတယ်လို့သုံးသပ်မှုတွေရှိနေပါတယ်။အဟာမာကထိုင်းနိုင်ငံရဲ့တောင်ဘက်ဆုံးအဒေသ3ခုကတစ်ခုဖြစ်တဲ့2004ခုနှစ်တုန်းကမွတ်စလင်ခွဲထွက်ရေးလက်နက်ကင်တပ်တွေကြောင့်အသက်ပေါင်း6000ကျော်ဆုံးရှုံးခဲ့ရတဲ့နရတီယာဒေသကလာတာဖြစ်ပါတယ်။
ဘရာဇီးလနိုင်ငံမှာကျင်းပနေတဲ့2016ရီယိုအိုလံပစ်အားစားပြိုင်ပွဲမှာ14ရက်မြောက်နေ့ဖြစ်တဲ့ဒေသဆန်တော်ချင်းတောက်ကြံပြိုင်ပွဲတွေမှာအမေရိကန်ကရွှေ30,000ငွေ34ကျေး32နဲ့ပထမနေရာမှာရှိနေပြီးတရုတ်ကရွှေ22ငွေ18ကျေး25နဲ့ဒုတိယဗြိတိန်ကရွှေ24ငွေ21ကျေး13နဲ့ တတိယနေရာတွေမှာရှိနေပါတယ်ဒီတောက်ကြနေပွဲစဉ်တွေရဲကအမျိုးသမီးဝေါ်တာပိုလိုကစားနေမှာအမေရိကန်ကရှူတဇိတ်ဆုဆုခုခဲ့ပါတယ်ဂျမေကအပြည့်ချန်ပီယံဦးစိန်ဖို့ဟာရီယိုအိုလံပစ်အားကစားပွဲမှာနောက်ထပ်ရှူတဇိတ်ဆုတစ်ခုထပ်ရခဲ့ပါတယ်ခုဆိုရင်ဖို့ဟာအိုလံပစ်မီတာ200နဲ့100ပြေးပွဲတွေမှာရွှေစု3ခုစက်တက်ရထားပါပြီဒေသဆန်လိုချင်းတောက်ကြည9နိုင်ခွဲမှာတော့သူဟာမီတာ400ရောက်လက်ဆင့်ကန်အပြည့်ပြိုင်ပွဲမှာပါဝင်ရှင်ပြိုင်မှုရှိပါတယ်တခြားပြိုင်ပွဲတွေမှာတော့ဂျော်ဒန်နိုင်ငံကအာမက်ထက်အဘူဒါ68ကီလိုဒန်တိုက်ကွန်ဒိုပြိုင်ပွဲမှာအနိုင်ရပြီးရွှေတစိတ်ဆက်ခုတဲ့အတွက်ဂျော်ဒန်နိုင်ငံအတွက်ပထမဆုံးအိုလံပစ်ဆုတစိတ်ကိုဂျော်ဒန်ရရှိသွားပါတယ်အမျိုးသားတဲတောင်ပြင်ဗောလီဘောပြိုင်ပွဲမှာအင်ရှင်ဘရာဇီးတင်းကအီတလီတင်းကိုနိုင်ပြီးရွှေရပါတယ်ဒိုင်ဗင်ပြိုင်ပွဲတွေမှာတော့စုစုပိုင်းပြိုင်ပွဲ9ပွဲမှာတရုတ်တင်းက6ပွဲကိုအနိုင်ရထားတာဖြစ်ပါတယ
်ကယ်လီဖိုးနီးယားဒေသတောင်ပိုင်းမှာလောင်ကျွမ်းနဲ့တွန်းပြီးကြောင့်မိသားစုအင်ဂျီ96ခုဆုံးရှုံးသွားရပြီလို့ကနဦးစစ်ဆေးချက်အရာသိတဲ့အကြောင်းကိုတောက်ကြနေကတာဝန်ရှိသူတယောက်ကပြောပြပါဗျ။မင်းကြီးအဖွဲ့ကတာဝန်ရှိသူ Brad Peterson ကအဆောက်အုံ213ခုကတော့ပျက်စီးသွားပြီလို့ဆိုပါဗျ။မိသက်သမားတွေကမင်းကြီးဘုအစွမ်းကုန်တိုးချဲပြီးစ조사နေချိန်မှာပဲဒီသတင်းထွက်ပေါ်လာတာပ
ါ။စနေနေ့မနက်ခင်းထိတ်တန့်ရအောင်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့မတ်ဤတန့်စင်တို့ကပြောပြခဲ့ကြတာပါအခုတော့မြန်မာပြည်ဆိုင်ရာသတင်းလွှာတွေနဲ့စတင်ကြပါတယ်နိုင်ငံတော်အတိုင်ငယ်ဘုတ်ကိုဒေါန်ဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့ဘီဂျင်းမြို့မှာမနေ့ကတွေ့ဆုံခဲ့ကြပြီးဒီခီးစဉ်ကနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုတွေဖြစ်ပေါ်လာဖို့အတွက်လှုပ်ဆောင်သွားမယ်လို့ယုံကြည်ကြောင်းတရုတ်သမ္မတကပြောကြားလိုက်ပါတယ်ဒါအပြင်တရုတ်အစိုးရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့လည်းပြောကြပါတယ်။ဒေါ်အောင်ဆန်းစုကြည်ကတော့တရုတ်နိုင်ငံကသူ့ကိုနှွေးနှွေးထွေးထွေးကြိုဆိုတဲ့အပေါ်ကျေးဇူးတင်လိုက်ပါတယ်။ဒီအကြောင်းပြည်စုံကိုကိုရန်နိုင်ကပြောပြမှာဖြစ်ပါတယ်
။ဟုတ်ကဲ့ပါ။တရုတ်နိုင်ငံကို900ကျားရောက်ရှိနေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာတရုတ်သမ္မတရှီဂျင်ပင်နဲ့ဘေကျင်းမြို့မှာတွေ့ဆုံခဲ့ပါတယ်။ဒေါ်အောင်ဆန်းစုကြည်ရဲ့ဒီခီးစဉ်ကနေနိုင်ငံခြားပူးပေါင်းဆောင်ရွက်မှုတွေပို့ပြီးဖြစ်ပေါ်လာဖို့မျှော်လင့်တယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားလိုက်ပါတယ်
这是缅甸新一届政府成立后，你首次访华。
你妈苏亚的沙丁破西边境啊，啥味道？他从三四届不他妈从第二年开始批发的，第一开始啊，你那那人家皮花苗不往上面木的，这边边破皮都得了啊，开嘛路上端来的买路，就让你那拥挤完的。
တော်ဆန်းစုကြည်ကတော့တရုတ်နိုင်ငံဘက်ကနှွေးနှွေးထွေးထွေးကြိုဆိုတဲ့အတွက်ကျေးဇူးတင်တယ်လို့ပြောကြားလိုက်ပြီးတော့ပြီးခဲ့တဲ့ချိန်ကတွေ့ခဲ့ရတဲ့တရုတ်ကွန်မြူနတီပါတီကမိတ်ဆွေဟောင်းတွေကိုတွေ့ရတဲ့အတွက်လည်းဝမ်းသာတယ်လို့ပြောပါတယ်တော်ဆန်းစုကြည်ရဲ့ဒီခီးစဉ်အတွက်မှာအတော်များများအယုံစိုက်နေကြတာကတော့အေယာဝတီမြစ်စုံဆဲရေအားလျက်စစ်စီမံကိန်းကိစ္စပဲဖြစ်ပါတယ်မနေ့ကြာသပတေးနေ့ကတရုတ်ဝန်ကြီးချုပ်လီကက်ချန်နဲ့တွေ့ဆုံစဉ်မှာတော့မြစ်စုံဆဲစီမံကိန်းနဲ့ပတ်သက်ပြီးတင်းတင်းနဲ့အဖြေရှာဖို့တရုတ်ဘက်ကတိုက်တွန်းခဲ့ပြီးတော့မြစ်စုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးဖို့ကော်မရှင်ဖွဲ့စည်းထားတယ်လို့ဒေါ်ဆန်းစုကြည်ကဒီနေ့မှာထပ်မံပြောကြားပါတယ
် With regard to Missong as you know we have formed a commission and it's for the commission to find out what the best answer is I can't say now
မြစ်စုံဆဲစီမံကိန်းနဲ့ပတ်သက်ပြီးပြောရမယ်ဆိုရင်တော့ကျမတို့ကော်မရှင်တရဖွဲ့စည်းထားပါတယ်ဒီကိစ္စအတွက်အကောင်းဆုံးအဖြေရှာနိုင်ဖို့ကကော်မရှင်ရဲ့ကိစ္စပါ
မြစ်စုံဆဲစီမံကိန်းကိုစုံစမ်းစစ်ဆေးမဲ့ကော်မရှင်ကိုတရုတ်နိုင်ငံဘက်ကပညာရှင်တစ်ဖွဲ့ဆေးလွတ်သွားမယ်လို့လည်းတရုတ်သတင်းတစ်ခုကဖော်ပြတဲ့အကြောင်းတရုတ်မြန်မာအရေးကျွမ်းကျင်သူဒေါ်လာကျော်စောကပြောပါတယ်တရုတ်သမ္မတနဲ့တွေ့ဆုံစဉ်အတွင်းမြစ်စုံကိစ္စကိုပြောဆိုခြင်းမရှိခဲ့ပေမဲ့လည်းနိုင်ငံကုံသွယ်ရေးနဲ့ဆက်ဆံရေးကိစ္စရပ်တွေကိုအဓိကထားဆွေးနွေးခဲ့တယ်လို့လည်းသူကပြောပါတယ်ဒေါ်ဆန်းစုကြည်ကတော့နိုင်ငံသားချစ်ကြည်ရေးပုံမှန်ခိုင်မြဲဖို့မျှော်လင့်တယ်လို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာလည်းတရုတ်နိုင်ငံအနေနဲ့အကူအညီပေးနိုင်ဖို့မျှော်လင့်တယ်ဆိုပြီးတော့ပြောကြလိုက်ပါတယ
် The peace process of course is our process basically it's the people of Myanmar who must build a peace
ငြိမ်းချမ်းရေးလုပ်ငန်းစဉ်ကကျမတို့နိုင်ငံရဲ့ကိစ္စပါအခြေခံကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးကိုမြန်မာပြည်သူတွေကတိဆောက်ရမှာပါဒါပေမဲ့မြန်မာနိုင်ငံနဲ့နယ်စပ်ချင်းထိဆက်နေတဲ့တရုတ်နိုင်ငံအနေနဲ့ကျမတို့ရဲ့ရည်မှန်းချက်တွေအောင်မြင်အောင်လို့စိတ်ကောင်းစေတနာထားပြီးတော့အကူအညီပေးဖို့ကလည်းအရေးကြီးပါတယ်တရုတ်နိုင်ငံအနေနဲ့လည်းအိမ်နီးချင်းကောင်းပီတာစွာကျမတို့ရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်အောင်မြင်အောင်လို့အစွမ်းကုန်လှုပ်ပေးသွားမယ်လို့ကျမတို့အနေနဲ့ယုံကြည်ပါတယ
်တရုတ်ဆိုရအနေနဲ့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုထောက်ခံအားပေးတယ်လို့တရုတ်သမ္မတရှီဂျင်ပင်ကပြောကြားတယ်ဆိုပြီးတော့လည်းဒေါ်လာကျော်စောကပြောပါတယ်တရုတ်နိုင်ငံဟာပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းမြန်မာစစ်ကောင်းဆောင်တွေဘက်ကရပ်တည်ခဲ့တာဖြစ်ပြီးတော့ဒီမိုကရေစီရေးတောင်းဆိုတာတွေနဲ့ပတ်သက်ပြီးအစဉ်တစိုက်လစ်လျူရှိခဲ့တာဖြစ်ပါတယ်ဒါကြောင့်အခု NLD အစိုးရတက်လက်ထက်မှာနိုင်ငံဆက်ဆံရေးဘယ်လိုဖြစ်လာနိုင်လဲဆိုတာနဲ့ပတ်သက်ပြီး ဒေါ်လာကျော်စောပြောတာကတော့
ကျမကတော့ပို့ပြီးကောင်းလိုက်မယ်လို့ထင်တယ်။ဘာဖြစ်လို့လဲဆိုတော့ဒီရောက်ကလုတ်တဲ့အခါမှာသူကတော်တော်စိတ်ဆက်တယ်။ဘာအလုပ်လုပ်လို့အဲ့တော့အရင်တော့ကဒီနာအဖအိုလည်းသူအကြီးကျယ်ထောက်ခံခဲ့ရစလားအမှန်ပဲ။အခုလဲဒီဟိုနေ့က NLD အစိုးရကိုသူထောက်ခံတယ်စလားအမှန်ပဲ။သူအနေနဲ့ဒီအင်ဂျီနာချင်းပေါ်လစီအောင်မြင်ဖို့ဆိုရင်အင်ဂျီနာချင်းနိုင်ငံတနိုင်ငံရဲ့အစိုးရကိုသူကလေးစားဖို့ထောက်ခံဖို့ဟိုဒီတစ်ခေါက်ဟိုတချို့ဝင်ကြီးတွေသွားတာမှာဥသိမ်းစိန်ကိုလည်းတွေ့တယ်ဗိုလ်ချုပ်မှုကြီးကန်းရှင်ကိုလည်းဝင်တွေ့တယ်ဒါတွေဟာပါတီကိုပြလဲဆိုတော့သူတို့ကသူတို့ဆက်ဆံခဲ့တာစင်စက်မပြတ်ဆက်ဆံတော့ပါပဲဆိုတဲ့သဘောမျိုးကိုပြတာပါပဲအဲ့တော့ဆက်ဆံကြီးကပိုကောင်းတဲ့ကောင်းလာရေးရှိပါလေ
လောဆာစုကြည်ဟာတရုတ်တမရနဲ့မတွေ့ဆုံခင်မှာတရုတ်နိုင်ငံရဲ့နိုင်ငံတော်ကောင်စီဝင်ရန်ကြီးချီအထက်လွှတ်တော်ဥက္ကဋ္ဌဂျန်ဒီဂျန်တို့နဲ့လည်းတွေ့ဆုံခဲ့သလိုအာရှအခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးယင်းနီးမြုံနံမှုဘဏ်ကတာဝန်ရှိသူတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်ခင်ဗျာ
ဒေါ်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်လို့ကိုရန်နိုင်စူးစီးတင်ပြခဲ့တာပါဒေါ်ဆန်းစုကြည်အခုလိုတရုတ်နိုင်ငံခီးစဉ်တွားရောက်အပြီးမှာတော့တိတ်မကြခင်ကာလတွေမှာသမရာကြီးဥတင်ကျော်ကလည်းအိန္ဒိယနိုင်ငံကိုတွားရောက်ဖို့ရှိနေပါတယ်။ဒီလကုံလောက်မှာအိန္ဒိယနိုင်ငံကိုချစ်ကြည်ရေးအဖြစ်တွားရောက်မဲ့သမရာဥတင်ကျော်ရဲ့အိန္ဒိယခီးစဉ်ဟာအပြန်အလှန်လွန်ဆွဲနေကြတဲ့အင်အားကြီးအိန္ဒိယချင်းတရုတ်နဲ့အိန္ဒိယတို့ကြားမှာမဟာဗျူဟာကျတဲ့မြန်မာနိုင်ငံရဲ့လုံခြုံရေးနိုင်ငံရေးအကျိုးစီးပွားတွေကိုဆောင်ကျဉ်းပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းအိန္ဒိယမြန်မာနှစ်နိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေကပြောပါတယ်ဩဂုတ်လ22ရက်နေ့ကျရင်အိန္ဒိယနိုင်ငံသားကြီးဝန်ကြီးဆွာရက်ကလည်းမြန်မာနိုင်ငံကိုလာရောက်ဖို့ရှိပြီးသမ္မတဦးထင်ကျော်နဲ့ရောဒေါန်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးဖို့ရှိပါတယ်အကြောင်းစုံကိုနားဆင်ပါနိုင်ငံတော်သမ္မတဦးထင်ကျော်ဟာမကြခင်ကာလမှာအိန္ဒိယနိုင်ငံကိုချစ်ကြည်ရေးခီးသွားရောက်မဲ့အကြောင်းသမ္မတရုံးပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကမီဒီယာတွေကိုပြောဆိုခဲ့ပါတယ်သမ္မတဦးထင်ကျော်ရဲ့အိန္ဒိယခီးစဉ်ဟာဒေါန်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်အပြီးတွားရောက်တာဖြစ်တာမို့မြန်မာနိုင်ငံအတွက်မဟာဗျူဟာခီးစဉ်ဖြစ်တယ်လို့သုံးသပ်သူကတော့အိန္ဒိယမြန်မာနှစ်နိုင်ငံရေးကျွမ်းကျင်သူဒေါက်တာတင့်ဆွေဖြစ်ပါတယ်
။အာဦးထင်ကျော်ဒီခီးစဉ်ကဒေါ်အောင်ဆန်းစုကြည်ရဲ့တရုတ်ပြည်ခီးစဉ်အပြီးလည်းဖြစ်တော့ကရေးပါတယ်လို့ကျွန်တော်မြင်ပါတယ်။အရင်တုန်းကအိန္ဒိယသမ္မတလာရာရောဗိုလ်ချုပ်မှုကြီးတန်းရွှေအိန္ဒိယကိုလာရာရောဟာအဲ့သူတို့အစိုးရတွေရဲ့အကျိုးစီးပွားတွေတနည်းအားဖြင့်စစ်အစိုးရရဲ့အကျိုးစီးပွားကိုသဘောတူငင်ကြတဲ့ကာလပေါ့နော်အဲ့ဒီကာလကိုလွန်သွားပြီးဒီလွန်သွားတဲ့ကာလမှာတနည်းအားဖြင့်မြန်မာနိုင်ငံရဲ့နိုင်ငံတကာဆက်ဆံရေးမှာမဟာဗျူဟာအချက်ကြာကြတဲ့နိုင်ငံသေးလေးတစ်ခုရဲ့တာဝန်ရှိဆုံးပုဂ္ဂိုလ်ကနေပြီးတော့မြန်မာနိုင်ငံရဲ့လုံခြုံရေးကြီးစုပါစီးပွားရေးကြီးစုပါနိုင်ငံရေးကြီးစုပါစတာဒီမှာအိန္ဒိယအရေးကြီးဆုံးနိုင်ငံတွေကိုသွားတဲ့ခီးစဉ်တွေဖြစ်တယ်လို့ကျွန်တော်သုံးသပ်ချင်ပါတယ်
သမရဦးတင်ကျော်ရဲ့အိန္ဒိယခီးစဉ်မတိုင်ခင်ဩဂုတ်လ22ရက်လာမယ့်တနင်္လာနေ့မှာအိန္ဒိယနိုင်ငံသားဤဝန်ကြီးဆူရှမာဆွာရက်ကနေပြည်တော်ကိုလာရောက်ပြီးသမရဦးတင်ကျော်နဲ့ရောဒေါန်ဆန်းစုကြည်နဲ့ပါတွေ့ဆုံဆွေးနွေးမှာပါအိန္ဒိယရောတရုတ်ကပါမြမပင်လယ်ပြင်ထွက်ပေါက်ဘင်္ဂလားပင်လယ်အုပ်ကိုပို့ပြီးအခြေချနိုင်ရေးလိုလားနေကြပါတယ်အိန္ဒိယနိုင်ငံသားဤဝန်ကြီးရဲ့မြမပြည်ခီးစဉ်အရေးပါမှုနဲ့ပတ်သက်လို့ဒေါက်တာတင့်ဆွေကအခုလိုရှုမြင်ပါတယ
်ဒီတဲ့တိုင်ဟိုအိန္ဒိယနဲ့တရုတ်မင်္ဂလာပင်လေအိုဘက်ထွက်ပေါက်ယူမှာပဲတရုတ်ကတော့သူ့ရဲ့ဟလာခပတ်ကြီးနဲ့အာချလမ်းမကြီးဆိုတာသူ့ရဲ့ policy အဲ့တော့အိန္ဒိယကလည်း bim stick နဲ့အဲဟလာ brick policy brick ကတော့နည်းနည်းကျယ်ပြန့်တာပေါ့ဘရာဇီးလိုရောရုရှားတို့ရောပါတာအဲ့ကြားထဲမှာအဆွဲခံရတဲ့ကျွန်တော်တို့မြန်မာနိုင်ငံဟာဒီချက်ကိုအိန္ဒိယဘက်ကလည်းကောင်းကောင်းသိမိလို့ကျွန်တော်ယူဆတဲ့အတွဲနှစ်နိုင်ငံစစ်မှန်တဲ့အကျိုးစီးပွားပေါ်မှာတိဆောက်သွားနိုင်တယ်တစ်ချိန်တည်းမှာမြတ်တာတဲ့တရုတ်ရဲ့အဟိုချင်းကပ်မှုနဲ့ policy ကိုတော့ချိန်ညှိနိုင်ပြီလို့ယူဆတဲ့အတွက်အခုလာမယ့်အိန္ဒိယနိုင်ငံရဲ့ဝန်ကြီးဆူရှမာရှော်ရရဲ့ခီးစဉ်ကလည်းကျွန်တော်အရေးပါတယ်လို့မြင်ပါတယ်ခင်ဗ
ျတကယ်တော့အိန္ဒိယရောတရုတ်နိုင်ငံပါမြန်မာနိုင်ငံကိုသူတို့ဘက်ပို့ပြီးပါရေးအပြိုင်အဆိုင်ချင်းကပ်နေကြတာပါအိန္ဒိယနိုင်ငံအတွက်ခေါင်းခဲစရာအဖြစ်ဆုံးကတော့မြန်မာနိုင်ငံနေဆက်ဒေသမှာအခြေချနေကြတဲ့အာတန်နဲ့နာဂတဘုံတွေအရေးကိစ္စပဲဖြစ်ပါတယ်မြန်မာနေဆက်နာကအိန္ဒိယရဲ့ကုန်းတွင်းပိတ်ဒေသတွေဖွံ့ဖြိုးရေးမှာမြန်မာနိုင်ငံဟာအိန္ဒိယအတွက်အရေးပါနေတာကြောင့်အိန္ဒိယကလည်းမြန်မာနိုင်ငံကိုအကူအညီတွေပို့ပေးလာမယ်အခြေအနေရှိတယ်လို့ဒေါက်တာတင့်ဆွေကသုံးသပ်ပါတယ
်အိန္ဒိယကသူ့ရဲ့အရှိပြောက်ဒေသမှာရှိတဲ့သဘုံတကံလို့ခေါ်တဲ့ဒရာဇင်လောက်ရှိတဲ့လက်နက်ကိုင်အဖွဲ့စည်းတွေကအများစုဟာဗမာမျိုးပေါ်မှာဗမာနိုင်ငံမှာစစ်ဆေးတက်ကြတဲ့ကဒီနေ့ရှိနေတဲ့ကိစ္စဖြစ်တယ်အဲ့ဒီအရှိအမြောက်ဒေသကလက်နက်ကင်ဖွဲ့စည်းတွေကို တင်းကြီးအောင်မလုပ်နိုင်ရင်အိန္ဒိယရဲ့အကျိုးစီးပွားဘယ်လိုမှမရနိုင်ဘူး။ဒါကြောင့်အဲ့ဒီကိစ္စဟာအိန္ဒိယအတွက်အရေးကြီးတယ်လို့ကျွန်တော်မြင်ပါတယ်။နောက်ဒုတိယအရေးကြီးတာကတော့အိန္ဒိယနိုင်ငံကဗမာနိုင်ငံရဲ့တဘာဝတန်းငွေကိုသူလိုရမှာတယ်။တစ်ချိန်တည်းမှာအိန္ဒိယကဘာပေးနိုင်မလဲဆိုရင်မြန်မာနိုင်ငံရဲ့ဟလာစိုက်ပျိုးရေးပညာရေးကိစ္စတွေအခြေခံအဆောင်တိဆောက်ရေးကိစ္စတွေနဲ့အနီးကပ်ဆုံးဖြစ်တဲ့ဗမာနိုင်ငံနဲ့ကုန်သွယ်မှုကိုသူကကောင်းကောင်းရကျင်လိမ့်မယ်လို့ကျွန်တော်ယူဆပါတယ်
။အိန္ဒိယနိုင်ငံရေးဝန်ကြီးစွာရရှ်ရဲ့မြန်မာပြည်ခီးစဉ်အတွင်းမြန်မာအစိုးရတဲ့ဆက်ဆံရေးတိုးမြင့်မှုနဲ့စိုက်ပျိုးရေးလမ်းမဆက်သွယ်ရေးလူသားအရင်းအမြစ်နဲ့ IT နည်းပညာစတဲ့ကဏ္ဍတွေမှာဘယ်လိုပူးပေါင်းလှုပ်ဆောင်မလဲဆိုတာဆွေးနွေးသွားမယ်လို့အိန္ဒိယနိုင်ငံရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ခင်ဗျာ။သောရစင်နေအခုနားဆင်နေရတာက VOA မြန်မာပိုင်းအစီအစဉ်တွေပဲဖြစ်ပါတယ်။ဒီကနေ့ည VOA တိုက်ရိုက်လေလံအစီအစဉ်မှာလဲတောင်ဆန်းစုကြည်ရဲ့တရုတ်နိုင်ငံခီးစဉ်နဲ့ပတ်သက်ပြီးသုံးသက်ဆွေးနွေးကြအောင်မှာမို့ပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်ခင်ဗျာ။အခုတော့ထိုင်းမြန်မာနယ်စပ်ကသတင်းစာရှင်းလင်းပွဲကိစ္စတင်ပြခြင်းပါတယ်။အမျိုးသမီးအခွင့်အရေးအမျိုးသမီးတွေရဲ့နစ်နာချက်တွေဖော်ပြထားတဲ့မျက်ကွယ်ပြုခံရတဲ့အခွင့်အရေးနဲ့ရုန်းကန်မှုများဆိုတဲ့အစီရင်ခံစာတစ်စောင်ကိုကရင်လူအခွင့်အရေးအဖွဲ့ KHRG ကထုတ်ဝေလိုက်ပါတယ်ဒီအစီရင်ခံစာအကြောင်းသတင်းစာရှင်းလင်းပွဲကိုထိုင်းမြန်မာနယ်စပ်မှာကျင်းပခဲ့ပြီးလာမယ့်27ရာစုပင်လုံညီလာခံမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ KHRG ကအစိုးရအသစ်ကိုတောင်းဆိုလိုက်ပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားတာပါ
မြန်မာနိုင်ငံရဲ့ပြည်တွင်းစစ်အကြမ်းဖြစ်ဆုံးဖြစ်ခဲ့တဲ့ကရင်ပြည်နယ်အတွင်းမှာအမျိုးသမီးအခွင့်အရေးချိုးဖောက်ခံရမှုတွေနဲ့ဒေသခံလူမှုတွေရဲ့နစ်နာမှုတွေမြေသိမ်းခံရမှုတွေကိုဖော်ပြထားတဲ့အစီရင်ခံစာတစ်စောင်ကိုကရင်လူ့အခွင့်အရေးအဖွဲ့ KHRG ကနေအမျိုးသမီးအခွင့်အရေးနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်လိုက်ကြောင်းတောက်ချာနေ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါ။အစီရင်ခံစာကိုထုတ်ပြန်ခဲ့တဲ့ကရင်လူ့အခွင့်အရေးအဖွဲ့ရဲ့ Program Director နော်ထုထုကတော့27ရာစုပင်လုံညီလာခံမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့အတွက်အစိုးရအသစ်ကိုတောင်းဆိုလိုက်ကြောင်းအခုလိုပြောဆိုသွားပါတယ်
။အမျိုးသမီးတွေရဲ့ဒန်းလူငယ်များပါဝင်နိုင်မှုပေါ့နော်။ခေါင်းဆောင်မှုပိုင်းမှာပဲဖြစ်ဖြစ်ဒီဆုံးဖြတ်ချက်ထားနိုင်တဲ့နေရာမျိုးမှာပဲဖြစ်ဖြစ်ပေါ့နော်။အမျိုးသမီးတွေရဲ့ဒန်းလူပါဝင်မှုကိုကျမတို့ကအကြံပြုထားပါတယ်။အဲ့အဲ့မျိုးအကြံပြုတဲ့နေရာမှာအမျိုးသမီးလို့ဆိုရမှာဘယ်လိုပြောမလဲအမျိုးသမီးလည်းမဟုတ်ပဲနဲ့တိုင်းသားပေါင်းစုံကအမျိုးသမီးတွေပေါ့နော်ဒီနိုင်ငံရေး dialogue မှာပေါ့နော်စကားပြောတာပဲဖြစ်ဖြစ်သူတို့အနေနဲ့ဒီဆုံးဖြတ်ချက်ချတဲ့နိုင်တဲ့နေရာတစ်ခုမှာဒီသူတို့ကိုအတိအမှန်ပြုဖို့နောက်ပြီးတော့သူတို့ကိုလည်းအခွင့်အရေးပေးဖို့ဒန်းလူအခွင့်အရေးပေးဖို့ကျမတို့အကြံပြုတောင်းဆိုတာထားပါလိမ့်ရှင
်ဒီစင်ခန်းစားထဲမှာအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုနဲ့ပတ်သက်လို့အမျိုးသမီး60ကျော်ကိုလူတွေ့မေးမြန်းထားပြီးအထောက်အထားအချက်လက်ပေါင်း1000ကျော်ပါဝင်တယ်လို့ဆိုပါတယ်လက်ရှိကရင်ပြည်နယ်အတွင်းမှာမြမအစိုးရနဲ့ကရင်လက်နက်ကိုင်တပ်တွေအပြစ်ခတ်ရစေးရေးလှုပ်ထားခဲ့တဲ့2012ခုနှစ်ကနေ2016ခုနှစ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေကတော့ညှော့နှဲသွားပေမဲ့သိသာတဲ့တိုးတက်မှုတွေတော့တိတ်မရှိသေးဘူးလို့ဆိုပါတယ်
လူခွင့်ရချိုးဖောက်မှုတွေတော့တည်ရှိတော့ပေမဲ့အများကြီးကြောင့်နေပါတို့လည်းကျမတို့မတွေ့ရဘူးဘာဖြစ်လဲဆိုတော့ဒီအဖြစ်ခက်ရက်စဲရေးအလက်မထိုးပြီးတကလားသူတို့ရဲ့စစ်တပ်တွေကိုပြင်ပြီးတော့ရုပ်တင်တာမျိုးမရှိဘူးလေစစ်တပ်တွေကသူသူတို့ရှိရင်စနေရမှာတက်ဆွတာတော့မယ်နောက်ပြီးတော့ဒီအမျိုးသမီးအခွင့်ရချိုးဖောက်မှုကလည်းဟိုဘယ်လိုပြောမလဲလုံးဝပပြသွားတာမဟုတ်ပဲねတချို့နေရာမှာရှိနေသေးဆိုတာကျမတို့လေးလာတွေ့ရှိရတယ်ပေါ့နော်အထူးသဖြင့်ဒီစစ်တပ်တက်ဆွတာလို့အမျိုးသမီးအစဉ်အမြဲနဲ့ဒီလမ်းမဆိုင်ရာဆိုကားမှုတွေနောက်ပြီးတော့လမ်းမိုင်းကိစ္စတွေနောက်ပြီးတော့ဒီသိန်းညာသိကိစ္စတွေရာဆိုလို့ရှိရင်ရှိနေသေးဘောနော်ဒီလေသိန်းကိစ္စတွေဆိုလို့ရှိရင်ပိုတော့များလာသေးတယ်ဘောနော်ဒါပေမဲ့လောက်အားပေးအတင်းအဓမ္မစီခံမှုတွေပါကြတော့နည်းနည်းပါပါတော့ညော့နေလာတယ်ဘောနော်
ဒီစင်ခန်းစားထဲမှာအမျိုးသမီးတွေရဲ့အခွင့်အရေးချိုးဖောက်ခံရမှုနဲ့ပတ်သက်လို့အမျိုးသမီး60ကျော်ကိုလူတွေ့မေးမြန်းထားပြီးအထောက်အထားအချက်လက်ပေါင်း1000ကျော်ပါဝင်တယ်လို့ဆိုပါတယ်။ကရင်လူခွင့်ရေးအဖွဲ့ဟာ1992ခုနှစ်ကစလို့လူခွင့်ရေးနဲ့ပတ်သက်လို့အစီရင်ခံစာတွေကိုနှစ်ဆင်ထုတ်ပြန်ခဲ့ပေမဲ့အမျိုးသမီးတွေနဲ့ပတ်သက်လို့အစီရင်ခံစာထုတ်ပြန်တာဟာနှစ်ကြိမ်ပဲရှိခဲ့တာပါ။လွန်ခဲ့တဲ့10နှစ်ကအမျိုးသမီးနဲ့ပတ်သက်လို့အစီရင်ခံစာတစ်စောင်ထုတ်ပြန်ခဲ့ပြီးအခုတစ်ကြိမ်ထုတ်ပြန်တာဟာဒုတိယကြိမ်ဖြစ်ပါတယ်။နေပေါင်း60ကျော်ပြည်တွင်းစစ်ဖြစ်နေတဲ့ကရင်ပြည်နယ်အတွင်းမှာလက်သိမ့်မှုတွေမြေသိမ့်မှုတွေနဲ့လူလူတွေအပေါ်လူအခွင့်အရေးချိုးဖောက်မှုတွေပိုဖြစ်လာတယ်လို့လည်းကရင်လူအခွင့်အရေးအဖွဲ့ကထောက်ပြဝေဖန်သွားပါတယ်ရှင်
။ထိုင်းချေဆိုင် VOA သတင်းတော်မအေးမာရဲ့တင်ပြချက်ဖြစ်ပါတယ်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဒီမှာရပ်ပြီးအင်းနီးချင်းထိုင်းနိုင်ငံရဲ့အခြေအနေကိုလည်းတင်ပြခြင်းပါတယ်။ ထိုင်းနိုင်ငံမှာမကြာသေးခင်ကဖြစ်ပွားခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေကြောင့်ထိခိုက်ခဲ့ရတဲ့ခီးသွွားလုပ်ငန်းတွေပြန်လည်နလန်ထူလာအောင်ထိုင်းနိုင်ငံခီးသွွားလုပ်ငန်းလုပ်ကင်သူတွေပြောင်းလဲနေကြပါတယ်ထိခိုက်ရတဲ့ပမာဏဟာဒေါ်လာတန်190လောက်ရှိမယ်လို့စီးပွားရေးပညာရှင်တွေကခန့်မှန်းနေတဲ့အကြောင်း VOA သတင်းတော့ Ron Corbin သတင်းပေးပို့ထားတာကိုရှားဖောင်ကပြောပြမှာပါ
ထိုင်းနိုင်ငံတောင်ပိုင်းကခီးသွွားလုပ်ငန်းနေရာတွေမှာလူပေါင်း30ကျော်သေဆုံးခဲ့ရပြီးနိုင်ငံခြားသားတွေအပါအဝင်ထိခိုက်ဒဏ်ရာရသူတွေအတော်များများရှိခဲ့တဲ့ဘုံခွဲတိုက်ခိုက်မှုအပြီးတပတ်အကြာမှာတော့ခီးသွွားလုပ်ငန်းတွေအလင်းအမြန်ပြန်လည်နှလန်းထူလာစေဖို့ခီးသွွားလုပ်ငန်းလုပ်ကိုင်သူတွေကမျှော်လင့်နေကြပါတယ်။ဒါပေမဲ့လည်းအနာဂတ်မှာတိုက်ခိုက်မှုတွေဖြစ်လာအောင်မယ်ဆိုရင်တော့ထိုင်းနိုင်ငံတောင်ပိုင်းရဲ့အဓိကစီးပွားရေးတစ်ခုဖြစ်တဲ့ခီးသွွားလုပ်ငန်းကိုအတော်လေးထိခိုက်မှုရှိလိမ့်မယ်။လာရောက်လက်ပါတဲ့ခီးသည်ပေါင်း36,500အထိညွန်နေသွားနိုင်ပြီးဝင်ငွေဒေါ်လာတန်190လောက်ဆုံးရှုံးနှစ်နာရနိုင်တယ်လို့စီးပွားရေးပညာရှင်တွေကပြောပါရယ်။ဘုံခွဲတိုက်ခိုက်ခံရတဲ့နေရာတွေထဲမှာလူအများကြိုက်ကြတဲ့နေရာတစ်ခုလည်းဖြစ်ထိုင်းနိုင်ငံတော်ဝင်မိသားစုတွေတွားရောက်အပန်းဖြေတဲ့နေရာလည်းဖြစ်တဲ့ဟွာဟင်ကန်းဂျီအပန်းဖြေနေရာတွေလည်းပါဝင်ပါရယ်။ငွေမူလအတိုင်းပြန်ဖြစ်လာနေပြီလို့တော့ဟွာဟင်ချာအန်ခီးသွွားလုပ်ငန်းအသင်းရဲ့ဥက္ကဋ္ဌလီဇာအွန်ဟန်ကပြောပါရယ
်။ It's when they it happen Thai people they feel is
တိုက်ခိုက်မှုတွေဖြစ်တဲ့အချိန်ကထိုင်းလူမျိုးတို့ကကြောက်ကြတာကြောင့်မလို့ခီးစင်ပဲဖြတ်တာတွေရှိပေမဲ့လည်းတကယ်ကြကဧည့်သည်တွေကတော့မဖြတ်ကြပါဘူး။ခြေနေကိုစောက်ကြည့်နေတဲ့ပုံရပါရယ်။ကျွန်မရဲ့ဖောက်တယ်တွေစီကလည်းအီးမေးလ်တွေအတော်များများလက်ခံရရှိတယ်လေ။ဒါကြောင့်မလို့ဟွာဟင်ကအခြေအနေကငကိုမူလအတိုင်းပြန်ပြီးတော့ဖြစ်နေပါပြီ။
ဟွာဟင်အပြင်ဖူကက်ခရိုင်တဲကဆူရထားနေမှာလဲမိရှော်တာနဲ့ဘုံခွဲတိုက်ခိုက်တာတွေခံခဲ့ရပါတယ်။ထိုင်းနိုင်ငံရဲ့နိုင်ငံတော်ဝန်ခီးသွွားလုပ်ငန်းကနေဝင်ငွေဒေါ်လာ82ဘီလီယံရှိပြီးတော့အဲ့ဒီထဲမှာလူပေါင်း5သန်းလောက်ကိုဒဏ်ရာရောသွယ်ဝိုက်အနေနဲ့ပါအလုတ်ကင်ပေးထားနိုင်တာဖြစ်ပြီးရန်ကုန်နှုန်းအားဖြင့်တော့14ရန်ကုန်နှုန်းကျော်အထိရှိတယ်လို့ခီးသွွားလုပ်ငန်းကောင်စီကပြောပါတယ်။လူပေါင်း20ကျော်သေဆုံးပြီး120ကျော်ထိခိုက်ဒဏ်ရာရခဲ့တဲ့ဘန်ကောက်မြို့ဟိန္ဒူနတ်ဖျားရှိရာနေရာဘုံခွဲတိုက်ခိုက်ခံရပြီးတဲ့နောက်ပိုင်းမှာတော့2015ခုနှစ်အတွင်းထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်း20ရန်ကုန်နှုန်းကျဆင်းခဲ့ပါတယ်။နှစ်သက်ကူးကာလကြာမှာပြန်လည်နှလန်ထူလာတာကိုတွေ့ရတာပါ။လက်ရှိခီးသည်တွေခီးစဉ်ပယ်ဖျက်ကြတာဟာ2015ခုနှစ်ကဆိုးဝါးတဲ့အဖြစ်အပျက်ဖြစ်ပြီးတဲ့နောက်ပိုင်းကထက်နည်းတယ်လို့ထိုင်းနိုင်ငံဟိုတယ်များအသင်းဒုတိယဥက္ကဋ္ဌလည်းဖြစ်ဒုစစ်ဌာနရဲ့အထွေထွေအုပ်ချုပ်ရေးမှူးလည်းဖြစ်တဲ့စုကညာဂျန်ဒိုကပြောပါတယ်
If you talk about cancellation I would admit that yes
တိုက်ခိုက်မှုဖြစ်ပွားပြီးတိုင်းခီးစဉ်ပယ်ဖျက်တာတွေရောရှိပါတယ်ဒါပေမဲ့2015ခုနှစ်ဩဂုတ်လဘုံကွဲတိုက်ခိုက်မှုဖြစ်ပြီးနောက်ပိုင်းလိုတော့မများပါဘူးစီးပွားရေးလုပ်ငန်းတွေအပေါ်မှာတက်ရောက်မှုရှိတဲ့ဖက်ကိုကြည့်ပြီးပြောရရင်တော့ဘုံကွဲတိုက်ခိုက်ခံရတဲ့ခရိုင်တွေနဲ့မြို့တွေရဲ့စီးပွားရေးလုပ်ငန်းတွေအပေါ်တက်ရောက်မှုရှိတယ်လို့တော့တခြားနေရာတွေမှာတက်ရောက်မှုမရှိဘူးလို့ပြောရမှာပါ
ထိုင်းနိုင်ငံအတွင်းမှာစစ်တပ်ကကြောထောက်နှံခံပေးထားတဲ့အဖွဲ့စည်းပုံအခြေခံဥပဒေလူမှုစန္ဒခံယူပွဲကျင်းပပြီးမကြခင်မှာဖြစ်ခဲ့တဲ့ဘုံခွဲတိုက်ခိုက်မှုတွေဟာနိုင်ငံရေးနဲ့ဆက်နွယ်မှုရှိမရှိဆိုတာတော့လစ်လာသူတွေအကြားသဘောထားကွဲလွဲမှုတွေရှိပါတယ်ဒီဘုံခွဲတိုက်ခိုက်မှုတွေဟာထိုင်းနိုင်ငံတောင်ပိုင်းကမလေးရှားနေဆက်နဲ့နီးတဲ့မွတ်စလင်လက်နက်ကိုင်တပုံတွေနဲ့စစ်အစိုးရကြားငြင်းငြင်းရေးစကားပြောဆိုဆွေးနွေးမှုလုပ်ငန်းနှေးကွေးမှုကြောင့်ဖြစ်ရတာလို့တချို့လစ်လာသူတွေကတော့ဆိုပါတယ်ထပ်ခါတိုက်ခိုက်ခံရတဲ့နေရာတွေမှာလုံခြုံရေးပုံမှုတိုးချက်ချထားဖို့ခီးသွွားလုပ်ငန်းတွေကအစိုးရကိုတောင်းဆိုထားတယ်လို့ထိုင်းနိုင်ငံခီးသွွားလုပ်ငန်းကောင်စီရဲ့ဒုတိယဥက္ကဋ္ဌဖွန်တီဟီရန်ခေကပြောပါတယ
် to have more precaution and also
ကျွတ်တင်ကာကွယ်မှုတွေပို့ပြီးလှုပ်ဆောင်ပေးဖို့အစိုးရကိုကျမတို့တောင်းဆိုထားပါတယ်အထူးသဖြင့်အဆောက်အုံတွေလေယာဉ်ခွင်းနေတဲ့ဟိုတယ်တွေမှာလုံခြုံရေးပို့ပြီးတုံ့ပြန်ချထားပေးဖို့ပါတိုက်ခိုက်မှုတွေထပ်ဖြစ်မှာကိုပဲစိုးရိမ်ပါတယ်ရှင်ဒါကြောင့်မလို့လဲအားလုံးအတွက်အကာအကွယ်ပေးနိုင်အောင်လို့ကျမတို့အားလုံးပါဝင်ပြီးတော့လှုပ်ဆောင်ကြရမှာပါဖြစ်လာနိုင်တဲ့အခြေအနေပေါ်မှာသတိနဲ့ပြင်ဆင်ထားဖို့လည်းလိုအပ်ပါတယ်ရှင်
လာမယ့်စက်တင်ဘာလ28ရက်နေ့ကျရင်ကမ္ဘာတဝန်းခီးသွွားလုပ်ငန်းနဲ့အထိမ်းအမှတ်ပွဲကိုဘန်ကောက်မြို့မှာကျင်းပမယ်ဆိုတဲ့ကုလသမဂ္ဂကမ္ဘာတဝန်းခီးသွွားလုပ်ငန်းအဖွဲ့အစည်း UNWTO ရဲ့ပြောဆိုမှုကြောင့်ထိုင်းနိုင်ငံရဲ့ခီးသွွားလုပ်ငန်းပြန်ပြီးမြင့်တင်ပေးလာနိုင်မယ်လို့ခီးသွွားလုပ်ငန်းလုပ်ကိုင်သူတွေကတော့ယုံကြည်နေကြပါတယ်ရှင်
ထိုင်းနိုင်ငံနိုင်ငံကြီးနဲ့ခီးသွွားလုပ်ငန်းအခြေအနေတွေကိုရှားဖောင်ပြောပြသွားတာပါ VOA ကထုတ်လွှင့်သမျှအစီအစဉ်တွေကိုကျွန်တော်တို့ရဲ့ burmese.voanews.com အင်တာနက်စာမျက်နှာမှာလာရောက်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့ ိုင်းဒို24 25နဲ့32ဒုကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့ line number 32 kHz 933ည line number 40 kHz 9433line number 50 kHz 5995တို့ကနေဆက်ပြီးတင်ဆက်သွားမှာဖြစ်ပါတယ်အခုဒုတိယနိုင်ခွဲအတွင်းမှာတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမှာဖြစ်တယ်လို့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်အကြောင်းတွေအပြင်သိပ္ပံနဲ့ဤပညာကဏ္ဍကိုလည်းတင်ဆက်အောင်ပါပါအမျိုးသမီးကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
ဒီကလေးမလေးတည်ဆုံရခြင်းဟာ hypoxic dyspneic ပေါ့နော်ဟိုတကယ်ကတော့အတန်ထွက်က dyspneic ပေါ့သူအတန်တော့ dyspneic ဆို
ပြီးစင်ကာပူနိုင်ငံမှာတည်ဆုံသွားရတဲ့အချင်းအမျိုးသမီးလေးအကြောင်းနဲ့ပတ်သက်တဲ့အမျိုးသမီးကဏ္ဍမှာနောက်ပိုင်းနားဆင်ရဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာအဒီရအဘောနဲ့သတင်းဆောင်မတွေကိုမူရင်းအဘောမပြတ်ဦးကျော်ဇန်တာနဲ့အတူမဤတန်းစင်တို့ကတင်ဆက်သွားမှာဖြစ်ပါတယ်
။တရုတ်နဲ့အနောက်နိုင်ငံတွေအကြားထိမ့်ညှိရက်ဒီရေဒေါန်ဆန်းစုကြည်ဂျူပန်ဆိုတဲ့ခေါင်းစဉ်နဲ့ပမခရောဘတ်ဒီလာရဲ့သုံးသပ်ချက်ကို dw.com မှာရေးသားထားတာဥစွာတင်ပြလိုပါတယ်။တရုတ်ရဲ့တတိယနိုင်ငံတွေနဲ့ဆက်ဆံရေးမှာမြန်မာနိုင်ငံနဲ့ဆက်ဆံရေးဟာအမြဲတမ်းရှေ့ပြေးနမူနာအဖြစ်တည်ရှိခဲ့ပါတယ်။မြန်မာနိုင်ငံနဲ့ဆက်ဆံရေးကောင်းရင်ကျန်တတိယကမ္ဘာနိုင်ငံတွေနဲ့ဆက်ဆံရေးကောင်းမယ်ဆိုတဲ့သဘောဖြစ်ပါတယ်။2012ခုနှစ်အထိတရုတ်ဟာမြန်မာစစ်အစိုးရကိုအဓိကကြောထောက်နှောက်ခံပြုပြီးအကာအကွယ်ပေးခဲ့ပါတယ်။သို့တော်လည်းပဲမြန်မာပြည်တကားဖွင့်လာတော့အမေရိကန်ဥရောပတို့နဲ့ပုံမနစ်ဆက်လာပြီးတရုတ်နဲ့နည်းနည်းကင်းကွာတဲ့သဘောဖြစ်သွားခဲ့ပါတယ်။မြန်မာစစ်တပ်ဟာတရုတ်ကြောထောက်နှောက်ခံပြုထားတဲ့ဆိုတဲ့နေဆက်ကတိုင်းရင်းသားအင်အားစုတွေနဲ့တိုက်ခိုက်နေရလေတော့အဲ့ဒီစစ်တပ်အနေနဲ့လည်းတရုတ်နဲ့လမ်းခွဲဖို့ဝန်မလေးဘူးဖြစ်နေပါတယ်။တကယ်တော့မြန်မာဟာတရုတ်နဲ့လမ်းခွဲပြီးအနောက်ဘက်ကိုလှည့်သွားတာဟာပြီးခဲ့တဲ့ဥသိမ်းစင်အစိုးရလက်ထက်ကစတင်ခဲ့တာဖြစ်ပါတယ်။သို့တော်လည်းတရုတ်မြန်မာနှစ်နိုင်ငံဆက်ဆံရေးကတော့ဆက်လက်အရေးကြီးနေသေးပါ။တရုတ်ဟာအင်အားပမာဏအဖြစ်၎င်းဒေသတွင်းကြီးမားတဲ့အခန့်ကဏ္ဍရှိနေတဲ့အတွက်၎င်းမြန်မာနိုင်ငံအတွက်မဟာဗျူဟာကျလာပါတယ်။ဒါကြောင့်မြန်မာနိုင်ငံဟာတရုတ်နဲ့ဆက်ဆံရေးကိုတတ်နိုင်သမျှအကောင်းဆုံးဖြစ်ဖို့အစဉ်သဖြင့်ကြိုးပမ်းလာခဲ့တာဖြစ်ပါတယ်။တရုတ်ဘက်ကကြည့်မယ်ဆိုရင်အနောက်ဘက်မှာရှိနေတဲ့ယူနန်ရဲ့ဖွံ့ဖြိုးရေးဟာမြန်မာနိုင်ငံနဲ့ဆက်ဆက်နေပါတယ်။သမ္မတဥသိမ်းရှင်ရဆိုင်ခဲ့တဲ့မြစ်ဆုံကိစ္စမှာဆိုရင်ဒေါအောင်ဆန်းစုကြည်အတွက်အတော်အခက်ကြုံရမယ်ထင်ပါတယ်။လူတူကဒီစီမံကိန်းကိုလုံးဝမလိုလားကြပါဘူး။ဒါပေမဲ့လည်းပြပရင်းနှီးမြှုပ်နှံမှုတွေဝင်လာနိုင်ဖို့အတွက်တရုတ်ပါဝင်ပြပနဲ့ပြုလုပ်ထားတဲ့စီးပွားရေးသဘောတူညီချက်တွေကိုလိုက်နာရမယ်ဆိုတာကိုဒေါအောင်ဆန်းစုကြည်ကဆက်လက်ပြီးတော့ပြသနေပါတယ်။တရုတ်ရင်းနှီးမြှုပ်နှံမှုတွေကြောင့်မြန်မာနိုင်ငံမှာစီးပွားရေးအခွင့်အလမ်းတွေပွင်လင်းလာပါတယ်။မြန်မာတွေအလုတ်ကန်ရပြီးအခြေခံအဆောက်အဦတွေတိုးတက်လာတာတွေ့ရပါတယ်။အဲတစ်ဖက်မှာလည်းမြန်မာဒေသခံတွေကိုခတ်မဲ့အစားတရုတ်တွေကသူတို့စီကအလုတ်သမားတွေကိုခေါ်လာတဲ့အတွက်တင်းမာစရာဖြစ်လာတယ်လို့ပမခရောဘတ်ဒီလာကပြောကြောင်း dw.com မှာရေးသားထားပါရခင်ဗျာ
အိန္ဒိယနိုင်ငံနဲ့တရုတ်နိုင်ငံတို့ကမြန်မာနိုင်ငံကိုရေနံရောင်းချဖို့အပြိုင်ကြိုးပမ်းဆိုတဲ့ခေါင်းစဉ်နဲ့ Sputnik သတင်းစာမှာဖတ်ရပါတယ်အိန္ဒိယနိုင်ငံသားဝန်ကြီး Sushma Swaraj ကဩဂုတ်လ22ရက်နေ့မှာတော့မြန်မာနိုင်ငံကိုလာရောက်မှာဖြစ်ပါတယ်အိန္ဒိယနိုင်ငံအရှေ့မြောက်ပိုင်းကနေမြန်မာနိုင်ငံကိုတင်းရှောင်လာတဲ့သဘုံတက်တွေကိုအရေးယူဖို့ကိစ္စအပြင်စွန့်အင်တဲ့အခြေခံစောက်အုံတွေတိစောက်မှုစီမံကိန်းတွေကိုလည်းဆွေးနွေးဖို့ရှိပါတယ် Sushma Swaraj ဟာမြန်မာနိုင်ငံမှာဒီမိုကရက်တစ်နည်းနဲ့ရွေးချယ်တင်မြှောက်ထားတဲ့အစိုးရတပ်ပြည်နောက်ပိုင်းမှာမြန်မာနိုင်ငံကိုလာရောက်တဲ့ပထမဆုံးအိန္ဒိယအစ်မြင့်ဝန်ကြီးဖြစ်ပါတယ်နိုင်ငံခြားအဓိကကျနိုင်ငံရေးအမြင်ဖလှယ်မှုလည်းဖြစ်ပါတယ်ဆော်ရက်ဟာဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံပြီးနိုင်ငံခြားမှာရှိပြီးသားဖြစ်တဲ့ကောင်းမွန်တဲ့ဆက်ဆံရေးတွေကိုဒီထက်ခိုင်မာလာစေဖို့နဲ့ Indian Oil နဲ့ Bharat Petroleum BPCL တို့လိုရင်းနှီးချက်စေယုံတွေပိုင်းတဲ့အိန္ဒိယနိုင်ငံကကုမ္ပဏီတွေဟာမြန်မာနိုင်ငံကိုစီးရီးတင်ပို့ဖို့အခွင့်အရေးကိုရှာနေတဲ့အချိန်နဲ့ဆော်ရက်မြန်မာပြည်ကိုလာတဲ့အချိန်တို့ကအခန့်တင့်နေပါတယ်မြန်မာတနိုင်ငံလုံးစုစုပေါင်းသုံးနေတဲ့73စီပမာဏရဲ့၄ဘုံတစ်ဘုံလောက်ကို BPCL ရဲ့လက်အောက်ကုမ္ပဏီကနေတင်သွင်းဖို့မြန်မာအစိုးရနဲ့လည်းဆွေးနွေးမှုတွေစလုပ်နေပါပြီမြန်မာနိုင်ငံရဲ့လက်ရှိအဓိကကုန်သွယ်ဘက်တရုတ်နိုင်ငံဟာမြန်မာနိုင်ငံရဲ့စွန့်အင်ကဏ္ဍမှာပိုတိုးချဲ့ပြီးပါဝင်နိုင်ဖို့ဆက်လက်ဆောင်ရွက်နေပါတယ်ဒေါ်လာ3ဘီလီယံကုန်ကျခံထားတဲ့ရေနံချက်စရံကိုဒဝဲအထူးကုန်သွယ်ရေးဆောင်မှာ2019ခုနှစ်ကစပြီးဖွင့်နိုင်ဖို့အတွက်တရုတ်နိုင်ငံကစီစဉ်ထားတာပါခုချိန်မှာတော့မြန်မာနိုင်ငံမှာခင်းမီရေနံချက်စရံတွေမရှိသေးတဲ့အတွက်ပြည်ပကတင်သွင်း ွင်းတဲ့စီကိုသာအဓိကအားထားနေရတာပ
ါကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုနားဆင်ခဲ့ရတာပါအခုတော့ American Indian 3 English သင်ခန်းစာကိုဒေါ်လာတန်ကစီစဉ်ပို့ချမှာဖြစ်ပါတယ
်ဒီနေ့မနေ့တွေတင်ပြပေးမယ့် idiom အသုံးကတော့
reach for the moon
ဖြစ်ပါတယ် reach reach ကမိအောင်လက်လှမ်းတာ for for ကအတွေ့ the moon moon ကလာမင်းဆိုတော့စကွိုက်ထုံရဲ့ဓာတ်ရိုက်ဒီဘေကလာမင်းကြီးကိုလှမ်းတာပေါ့ဒီနေရာမှာ moon အစား stars stars ဆိုတဲ့ကျယ်တွေလို့ဒီဘေရတဲ့ဝဟယကိုထည့်ပြီးတော့ reach for the stars လို့လည်းပြောလို့ရပါတယ် idiom ဒီဘေကလည်းရှင်းပါတယ်လာကိုလက်လှမ်းမိအောင်ကြိုးစားတယ်ဆိုရင်လက်တွေမှာမဖြစ်နိုင်တာမို့ idiom ဒီဘေကသိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကိုဆလိုတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George ကိုပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် There's no harm in reaching for the moon but you have to be prepared to face disappointment
မဖြစ်နိုင်တာကိုမျှော်မှန်းဖို့ကြိုးပမ်းတာကပြဿနာမရှိပါဘူးဒါပေမဲ့လို့စိတ်ပျက်မှုနဲ့ရင်ဆိုင်ဖို့အတွက်တော့အဆင်သင့်ဖြစ်ဖို့လိုတယ်ဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ There's no harm in reaching for the moon, but you have to be prepared to face disappointment.
သိကိုခက်ခဲလာတဲ့မဖြစ်နိုင်လောက်တဲ့ကြိုးပမ်းမှုကိုပြုလုပ်တာကို idiom အသုံးရဘယ်လိုပြောမလဲ?
Reach for the moon.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်ပို့ချတဲ့ American Indian သင်ခန်းစာပဲဖြစ်ပါတယ်အခုတော့အမျိုးသမီးကဏ္ဍအလှည့်ရောက်လာပါပြီပြီးခဲ့တဲ့ဇူလိုင်လတုန်းကစင်ကာပူနိုင်ငံမှာဇိုမီချင်းအမျိုးသမီးလေးအသက်ခံခဲ့ရပါတယ်အင်ရှင်နေရဲ့လက်ချက်နဲ့သူဘာကြောင့်ဒေဆုံးခဲ့ရပါသလဲအလားတူပဲစင်ကာပူမှာအခြားမြန်မာအိမ်အကူအမျိုးသမီးတွေရဲ့အခြေအနေကရောဘယ်လိုရှိပါသလဲဆိုတာကိုဒီသတင်းပတ်ရဲ့အမျိုးသမီးခန္ဓာမှာဒေါ်လာတန်ကတင်ဆက်ထားပါတယ်
You can bend but never break me An old from Yangai Don family We came to know our sister Yangai Don 24 was abused by her employer till she died of
ပြုံဟုံတုံးရဲ့မိသားစုကပေးပို့တဲ့အမှားစာမှာအသက်24နှစ်အရွယ်ညီမငယ်ပြုံဟုံတုံးကိုသူ့အိမ်ရှင်တွေကနှိပ်စက်ရာမှာစိတ်သိပ်ပန်အသုံးရ hypoxic dyspneic လို့ခေါ်တဲ့အသက်ရှူရက်တဲ့အထိနှိပ်စက်ခဲ့ရမှာသူမဟာ2016ဇူလိုင်လ26ရက်ကဘီရှွန်ဆက်တလန်တိုက်ခန်းမှာတေဆုံးခဲ့ပါတယ်။သူတေဆုံးတဲ့မှတ်တမ်းအရသူဟာလေပင်မှာပြင်းထန်တဲ့ဒဏ်ရာနဲ့တေဆုံးခဲ့တယ်လို့ဆိုပါတယ်။ခုလိုအင်ရှင်တွေရဲ့လက်ချက်ကြောင့်ညီမကြီးတေဆုံးရတယ်ဆိုတဲ့သတင်းကိုကြားရတဲ့မိသားစုအတွေ့တိတ်ကိုစိတ်ထိခိုက်ကြေကွဲဝင်းနေတဲ့အပြင်အခုလိုအခြေအနေမျိုးဖြစ်ရတာကိုနားလည်ဖို့ခက်ခဲလှပါတယ်။ဒါပေမဲ့လို့သူ့ကိုတတ်ခဲ့တဲ့လူတွေကိုမိသားစုကခွင့်လွှတ်ပါတယ်။သူတို့ကိုတရားဥပဒေကနေအရေးယူသွားမှာဖြစ်ပါတယ်လို့စင်ကာပူမှာဇူလိုင်လကအသက်ခံခဲ့ရတဲ့ဇိုမီချင်းအင်ကူအမျိုးသမီးလေးရဲ့အလောင်းကိုရင်ခွဲယုံမှာထုတ်ယူရမှာကျန်ရစ်သူမိသားစုကပေးပို့တဲ့စာကိုချင်းလူငယ်တူကဖတ်ပြသွားခဲ့တာကိုကြားခဲ့ကြရတာပါပျောင်ကုန်တုံးရဲ့အလောင်းကိုတော့ပြီးခဲ့တဲ့စနေနေ့ကပဲမြန်မာနိုင်ငံကိုပြန်ယူသွားခဲ့ပြီးတင်းလာနေကကိုကျော်သူတို့ရဲ့အခမဲ့နိုင်ရဲ့အကူကြီးအတင်းကဆောင်ရွက်ပေးမှုကြောင့်ကလေးမျိုးကိုပို့ဆောင်ခဲ့ပြီးသူ့ရဲ့ဇာတိဒင်ပီးကြီးရွာမှာအင်္ဂါနေ့ကပဲတကြိုခဲ့တယ်လို့သိရပါတယ်။ခုလိုဇိုမီချင်းအမျိုးသမီးလေးအသက်ခံရမှုနဲ့ပတ်သက်လို့မတင်ငါရသူအင်ရှင်သားမီနှစ်ဦးကိုရဲကဖမ်းဆီးထားတဲ့အပြင်အင်ရှင်သမီးဖြစ်သူရဲ့ခင်မွန်းရဲအမှုတန်းဟာလည်းယာဒုကန်နေခိတထုတ်ချင်းခံခဲ့ရပြီးတီဆုံးသူကိုကိုထီလျောက်စော်ကားမှုအပြင်တက်သေးထိန်ချမ်းမှုကြိုးပမ်းမှုနှင့်စင်ကာပူရဲကဆွဲချက်၄ခုတင်ထားကခုအာမခံနဲ့လွှတ်ပေးထားပြီးစက်တင်ဘာလ၁ရက်နေ့မှာရုံးပြန်ထုတ်မှာဖြစ်ပါတယ်။အင်ရှင်ဖြစ်သူတာမီ၂ဦးတို့အနေနဲ့ကတော့ ြမှုထင်ရှားတွေ့ရှိခံရရင်စင်ကာပူဥပဒေအရထောင်ဒဏ်သက်သက်ဒါမှမဟုတ်တည်တံကြခံကြရမှာဖြစ်ပါတယ်။ဇိုမီချင်းအမျိုးသမီးလေးတေဆုံးရခြင်းအကြောင်းကတော့ဆေးသိပ်ပန်းအသုံးနှုံးတွေဖြစ်တဲ့ hypoxic dyspneic နဲ့ severe blunt trauma to the neck တို့ကြောင့်ဖြစ်တယ်လို့သူ့ရဲ့တေဆုံးကြောင်းလက်မှတ်မှာဖော်ပြထားတာကိုမိသားစုကိုစားဖတ်ပြတဲ့စာထဲမှာကြားလိုက်ရတဲ့အတွေ့အကြုံတွေဒီအသုံးနှုန်းနေနဲ့ပတ်သက်လို့ကနေဒါအခြေစိုက်အယ်ဘတ်ဒဲဆစ်တက်ကတို့မှာဂရိခဖြစ်ဆောင်ရွက်နေသူဒေါက်တာဒေါကင်းဆောဝင်းကိုမေးကြည့်ခဲ့ပါတယ
်သူဖတ်ပြသွားတဲ့ဟာမှာကျမကြားလိုက်တာကဒီအင်္ဂလိပ်လိုဒီကလေးမလေးတည်ဆုံးရခြင်းဟာ hypoxic dyspneic ပေါ့နော်ဟိုတကယ်ကတော့အတန်ထွက်က dyspneic ပေါ့သူအတန်ကတော့ dyspneic ဆိုပြီးတော့အဲ့လိုမျိုးအတန်ထွက်သွားပါတယ်အဲ့တော့ hypoxic ဆိုတဲ့အဓိပ္ပာယ်ကတော့ခန္ဓာကိုယ်ထဲမှာအောက်ဆီဂျင်နေမရှိတော့ဘူးပေါ့နော်အောက်ဆီဂျင်နေရော့ပါကုန်နေပေါ့ဘာလို့ဆိုခန္ဓာကိုယ်ကအောက်ဆီဂျင်ဓာတ်ရမှအသက်ရှင်နိုင်တာဆိုတော့သူကအောက်ဆီဂျင်မရတော့ဘူးပြီးတော့ dyspneic ကတော့သူကအသက်ရှူမရှူနိုင်တော့ဘူးပေါ့နော်အသက်ရှူနိုင်တဲ့စွမ်းအင်တွေမရှိတော့ဘူးလို့ဆိုလိုတာပါအဲ့တော့တဘောကတော့သူတေးတာဟာအောက်ဆီဂျင်တက်မရတော့ဘူးသူဟာအသက်မရှူနိုင်တော့ဘူးဖြစ်သွားတယ်အဲ့တော့အဲ့ဒီလိုဖြစ်ရတာနဲ့ပတ်သက်ပြီးတော့ဒီချင်းအမျိုးသမီးလေးတည်ဆုံးရခြင်းနဲ့ပတ်သက်တဲ့ဒီ death certificate လို့ခေါ်တဲ့ဒီတည်ဆုံးရခြင်းအကြောင်းရင်းနဲ့ပတ်သက်တဲ့ဆရာဝန်ကနေပြီးတော့ထုတ်ပြလိုက်တဲ့ဒီ death certificate ဆိုတဲ့လက်မှတ်မှာသူက severe blunt trauma to the neck ပေါ့နော် severe ဆိုတာကတော့အရန်ကိုပြင်းထန်နေ blunt trauma ဆိုတာကဒီချွန်ထက်တဲ့ပစ္စည်းမဟုတ်ဖဲနဲ့တုံးတဲ့ပစ္စည်းတစ်ခုခုရဲ့ဟိုဒဏ်ချောင်းမှုလို့ပေါ့အဲ့တော့တုံးတဲ့ဆိုတာဒီလိုမျိုးဒီဒဏ်ရာဟာသွေးထွက်တဲ့ဒဏ်ရာမဟုတ်ဖဲနဲ့လက်နဲ့ဆုပ်ညစ်တဲ့ဒဏ်ရာဒါမှမဟုတ်လို့ရှင်လက်သီးထိုးတာဒါမှမဟုတ်လို့ရှင်အဲကျိုးနဲ့ညစ်တာအဲ့လိုမျိုးပေါ့နော်ဟိုတစ်ခုခုတုံးတဲ့အရာကအင်မတန်ပြင်းထန်တဲ့အဲဒဏ်ရာဟာသူ့ရဲ့လေပင်းကိုထိခိုက်သွားပြီးတော့အခုနလိုမျိုး hypoxic ခေါ်တဲ့ဟိုအောက်ဆီဂျင်ဓာတ်တွေမရတော့ဘူးခန္ဓာကိုယ်မှာ dyspneic လို့ခေါ်တဲ့ဟိုအသက်မရှူနိုင်တော့ဘူးဖြစ်ပြီးတော့အချင်းမျိုးတမီလေးတည်ဆုံသွားတယ်လို့ဖော်ပြထားပါတယ
်ခြုံငုံတုံးကိုခုလိုရရဆက်ဆက်အင်ရှင်တွေကတပ်ဖြတ်ခဲ့တာကိုသူ့ရဲ့မိသားစုဝင်တွေကဘာကြောင့်ဒီလိုဖြစ်ရတယ်ဆိုတာကိုနားလည်လို့မရနိုင်တဲ့အကြောင်းပေးပို့တဲ့စာထဲမှာဖော်ပြထားပါတယ်ဟုတ်ပါတယ်အထူးသဖြင့်ဗုဒ္ဓဘာသာမြန်မာတွေအနေနဲ့အချင်းနာတရားဂယုနာတရားမေတ္တာတရားထားနိုင်ကြဖို့ကအရေးကြီးလှပါလေချင်းမျိုးသမီးလေးပြုံကုန်တုံးကိုတပ်ဖြတ်ခဲ့တဲ့သူတွေဟာအင်းရှင်နိုင်ငံသားတွေဖြစ်ပါလေပိုလို့ဆိုတာကခုမြန်မာအချင်းချင်းနှိပ်စက်ညှဉ်းပန်းမှုတွေစင်ကာပူမှာရှိတာကိုတွေ့ရပါလေခုံးလို့တိုးကောက်ခေါ်တဲ့ရွှေပြောင်းလူသမားများကူညီပေးရေးဌာနမှာလာရောက်ပြီးတော့ခိုးကိုးနေတဲ့မြန်မာအမျိုးသမီးလေးတဦးရဲ့ဖီယာကိုဆက်ပြီးတင်ပြလိုပါလေသူကတော့အသက်23နှစ်အရွယ်ယူပဗေဒဘွဲ့ရပြီးစင်ကာပူကိုရောက်ရှိခဲ့တာဖြစ်ပါလေ
အမီတို့အရှင်ကတော့မြန်မာပဲဒါပေမဲ့သူပထမဆုံးမြို့ဆိုင်ရကျတော့ပါပဲရိုက်တယ်နောက်ပိုင်းကျမှသူလက်နက်တွေသုံးတာပေါ့နော်ပထမအင်ဂျီကိုချိတ်တွေသုံးတယ်နောက်ပိုင်းအင်ဂျီကိုချိတ်ကပြောတော့သူအဲအင်ဂျီတန်ချိတ်ကိုပြန်သုံးတယ်အင်ဂျီတန်ချိတ်ကိုသုံးတော့အင်ဂျီတန်ချိတ်ကလည်းပြတ်တဲ့ချိန်မှာသူကအင်ဂျီတန်ချိတ်ကိုဆက်ဆံဆက်ဆံပြီးတော့မှအဲအင်ဂျီတန်ချိတ်ကိုလည်းသူကရစ်ရစ်ပြီးတော့မှချက်အဲ့ဒီကနေစာပြီးသူအဲ့လိုမျိုးစားရိုက်တယ်။အော်ပါတော့လည်းဆိုသူပထမတော့ကသူစစချင်းဒီလိုပိုက်ရိုက်တော့ကသူသူ့ရဲ့ကလေးကိုနိုင်ကိုအချိန်မှာနှုတ်ပိုက်ရမယ်သူကအပြင်ပြန်အပြင်သွားတဲ့အချိန်မှာဟိုသူကပြောတယ်ကြီးသူ့ရဲ့အမေနဲ့သူနဲ့အတူအဲ့ဒါပေါ့နော်ကလေးချင်းနဲ့အဲ့ကလေးနဲ့လည်းမှကြသူကအများကလေးကိုနှစ်နာရီချာတစ်ခါတိုက်တဲ့အချိန်မှာဒီမျိုးကနှုတ်မတိုက်ခင်နဲ့သူ့စောင့်နေသူ့အမေသူ့စစ်တဲ့မျိုးစောင့်မယ်နဲ့သူ့နှုတ်တိုက်မယ်ဆိုပြီးတော့အဲ့မျိုးစားတဲ့အချိန်မှာမျိုးကသူကပြန်လာတဲ့အချိန်ကျဖော်လို့ကလေးကိုနှုတ်မတိုက်ကြတဲ့ဆိုပြီးတော့ကျောင်းကြီးသူပြမမြို့သွားဘာမှမပြောဘဲနဲ့မြို့ပါအရင်ရိုက်တာအဲ့လိုမျိုးပေါ့နော်နောက်ပဲရတဲ့အဲကလေးရဲ့ဝေယဝေးဆိုင်နဲ့ပတ်သက်ပြီးတော့ကလေးအစားတောက်ကမှမိကန်နဲ့မြစ်ပတ်တယ်လို့သူ့စိတ်ထဲမှာချင်ပြီးတော့အဲ့ဒီကလေးရဲ့စိတ်ရုံတရားတာတွေသူမျိုးသူ့စိတ်ထဲမှာအနေနဲ့အခက်မရှိဖြစ်နေရအဲ့ချိန်မှာသူနောက်ပိုင်းပါပဲမမသူကမြို့အဲ့လိုရိုက်တာပဲရှိရသူမျိုးအဲ့လိုကြေတနာရမဖြစ်ရှုံဘူးနောက်ပြီးတော့သူရိုက်တာပဲနဲ့တတိယခံနေနောက်ကအဲ့အလုပ်တွေအကုန်လုံးကိုသူ့အမျိုးလုပ်ပြီးရသူကလေစနစ်လုံးကိုအလုပ်တွေအလုံးကိုပြီးချင်တယ်။နောက်ပြီးသူရဲ့အလုပ်ဝေယဝိဆိုင်ရအများများတဲ့ခါကျတော့မင်းရမပြီးနိုင်ဘူးအဲ့လိုပြောတော့အဲ့မျိုးချိန်ကသူမျိုးရိုက်တာအများများနဲ့နောက်ပိုင်းသူစီးထုတ်ကြရအစတုံးလာတယ်။ ဒီတော့လေတော့ချင်တာသမီးခန္ဓာပေါ်မှာအနာဒီရရတာမှာသမီးအပြစ်ဖက်ပြီးဈေးဝယ်တဲ့အချိန်မှာတော့သမီးမြန်မာပြည်တွေ့ရဲ့အမေဟာကိုနဲ့အမေရသမီးရခန္ဓာပေါ်မှာရှိရတွေ့ရင်တော့သူကပြောတယ်အမေနဲ့ရဲတိုင်ချင်လာတယ်ဘာဖြစ်တာလဲတော့မေးရတာသူကမှသာမန်ဖြစ်လို့သမီးပြောရယ်နော်အဲ့ဒီမှာသူကဘာမှမဖြစ်ဘူးဆိုမဲ့နိခန္ဓာပေါ်မှာတွေ့ရင်မြင်ရရတယ်နေမှာလို့အဲ့လိုမျိုးဖြစ်လာတယ်မျက်နှာလေးဖောင်းကန်းနေရပဲပေါ့နော်အဲ့လိုမျိုးပြောစီဟုတ်တယ်အဲ့လိုသမီးအရှင်လိုက်တာနေချင်သူလဲမြန်မာလို့သမီးပြောရရှိမှာသူကအဲ့ဒီနေ့ရအခုချစ်တင်သွားတိုင်းမဲတယ်ငါနေလို့အမေတိုင်းပြီးမဲ့သွားမယ်လို့ပြောတယ်မလို့မလို့ချင်ဘူးလို့ပြောလိုက်တယ်သူ့ကိုလည်းပြန်ခွင့်တောင်းထားတယ်ဒါပေမဲ့သူကတောင်းခွင့်မပေးဘူးလို့ဒါပေမဲ့မလို့ချုံလို့သူကပြောရဲ့ချစ်ကဘာဖြစ်လို့မလို့ချင်ပါလဲသူကအဲ့လိုမျိုးဝဲတန်းကမဖြစ်ချင်အေးစီပြန်ချင်တယ်လို့ပြောတော့အဲ့နဲ့အဲ့အမေမအကိုနဲ့အမေရသမီးကိုအဲ့နဲ့ဖုန်းနဲ့သူ့ရဲ့အေဂျင့်ရဲ့ဖုန်းနံပါတ်တစ်ခုရဲ့သူ့ရဲ့ဖုန်းနံပါတ်တွေမျိုးပေးလိုက်တယ်အဲ့ပဲသူကယူထားတဲ့ဒါနဲ့အတွက်အခက်ခဲရှိရင်ဘောတော့ဆက်တယ်ဆိုတော့သူကပေးထားခဲ့တဲ့သမီးပန်းဝယ်ဆက်တဲ့ချိန်သူအဲ့အင်ဂျင်တန်ကျင်းနဲ့ရိုက်တာသမီးမျက်နှာမှာတစ်ချက်ရှိရဲ့နောက်ပြီးတော့နောက်ကြောရီမှာအများကြီးရှိရဲ့ကြောပြင်းမှာပေါ့နော်သူ့ရဲ့ချက်ကရအများကြီးရှိရဲ့နောက်ပိုင်းသူရဲ့ခန္ဓာကိုယ်တစ်ခုလုံးမှာပဲအဲ့လိုညုံမဲဆွဲနေရပဲညုံမိုးတုတ်ပြီးသူ့ရဲ့ဒီကိုယ်လုံးပုတ်တာအဲ့လိုမျိုးပေါ့ဒီစားကအစာဟာလို့မရတဲ့အချင်းဖြစ်သွားတယ်သမီးစားလို့မရတဲ့အချီအတော့သမီးရဲ့နိုင်ရုံနဲ့ချောင်းပေါ့နော်အဲ့အမေရိကန်ချက်ကနည်းပြောဆိုတော့သူ့ရဲ့အဲ့နိုင်ရုံနဲ့ချောင်းကလည်းအဲ့တယ်ပေါ့နော်အဲ့လိုပြောတယ
်ဟုတ်မှာခိတခိုလုံးနေတဲ့ဒီမျိုးသမီးလေးဟာနှိမ့်ဆက်သူအင်ရှင်နဲ့အမှုရင်ဆိုင်နေရတဲ့အတွက်ကြောင့်လေလောလောဆယ်မှာစင်ကာပူမှာပဲရှိပါသေးကြောင်းတင်ပြရင်ဒီသတင်းပတ်ရဲ့အမျိုးသမီးများကန္တာကိုညီကုန်းချုပ်အပ်ပါလိမ့်ရှင
်လောလောလသန်တင်ပြသွားတဲ့အမျိုးသမီးကန္တာကိုနားဆင်ရပြီးမှာတော့သိပ္ပံနဲ့ဤပညာအစီအစဉ်တင်ဆက်ဖို့အချိန်ပဲဖြစ်ပါတယ်ဒေါခင်မျိုးသက်ကပြောပြမှာပါ
ဒီတစ်ပတ်တော့ကားလန်တွေဖောက်လို့ပြင်ဆင်ထိန်းသိမ်းနိုင်တဲ့ပတ်သက်ပြီး American ပြည်ထောင်စု Virginia ပြည်နယ်ကလမ်း engineer ဦးဝင်းဖေကိုမေးမြန်းပြီးတင်ပြပေးမှာပ
ါ။ဒါမှကျွန်တော်နှမျိုးနှစားရှိပါတယ်။တစ်မျိုးကတော့ဗာလဲဆိုပေးမန့်က rigid payment လို့ခေါ်တာရှိပါတယ်။နောက်တစ်ခုက flexible payment ။ rigid payment မှာတော့ကကျွန်တော်ဒီ America မှာတော့ဒါပဲအများဆုံးသုံးပါတယ်ကျွန်တော် concrete camp လိုက်တယ်။အဲ့ဒီပုံမှာမှကျွန်တော်တွေကတ်ရပါပါလေးပုံနဲ့ပြောခုတ်ရင်လောက်ထားတာပေါ့လေ။အဲ့ဒါက rigid payment လို့ခေါ်ပါတယ်။ Now flexible payment ဆိုတော့ကျွန်တော်တို့ဒီပမာပြည်မှာရင်းတော့၆လျှောက်ကျွန်တော်တို့ဒီသုံးလာခဲ့တယ်။ရိုးရိုးမြေကြီးပုံမှာပဲကြောက်ခဲအလွှာလေးပေါ့လေ။အဲ့ဒါကြီးထပ်ထပ်ပြီးနောက်ဆုံးပုံကနေကတ်ရနဲ့အုပ်ပြီးတော့ payment လောက်ထားတာ။အဲ့ဒါအဲ့ payment ကတော့ flexible payment လို့ခေါ်ပါတယ
်။ဆိုတော့ဒီလိုလမ်းနေဖောက်ဖို့အတွက်အစိုးရကနေပြီးတော့သူတို့စီမံကိန်းတွေချတယ်ဒီနေရာဒီနေရာလမ်းဖောက်မယ်ဆိုရင်လမ်းအင်ဂျင်နီယာတယောက်အနေနဲ့ပေါ့နော်ဒီလမ်းကျောကိုဒီလမ်းဖောက်တဲ့နေရာကိုဘယ်လိုရွေးချယ်ပါလဲဟိုလမ်းခိုင်ခိုင်ခန့်ခန့်ဖြစ်အောင်လို့ပေါ့နော်ဘာကိုဦးစားပေးပြီးတော့ကြည့်ရပါလဲ
အာကျောင်းဆင်းကတော့ကကျွန်တော်တို့လမ်း alignment ကိုသက်ဆိုင်ရာအချို့ကြီးပိုင်းပုံစံတွေပါညှိနှိုင်းပြီးတော့ environmentally socially အဲ့အရာချိန်ပြီးတော့လမ်း alignment ကိုကိုယ်စင်နေရာနဲ့ကိုယ်ရှောင်းနေရာရှောင်းအဲ့ဒါပထမဆုံးသတ်မှတ်ပါတယ်အဲ့လိုသတ်မှတ်ပြီးတမ်းမြင်ရပြီဆိုရင်ကျွန်တော် design နိုင် engineer ကလမ်းရဲ့ alignment ပေါ့ center line of the road ပေါ့အဲ့ဒီကောင်ကိုကျွန်တော်တို့ကနေ computer နဲ့ထည့်အောင်နေမြင်ရောနောက်ပေးပတ်လေဒီကိုယ်ဆိုအားရီဒါရီကို guideline နေရှိပါတယ် guideline ဆိုတာကျွန်တော်ဒီမှာတော့ American Association of the Civil State Highway Association body STO လို့ခေါ်ပါတယ်အဲ့ဒီကနေပတ်သက်မှတ်ထားတဲ့ကျွန်တော်ပုံစံအတိုင်းဘယ်လောက်ကိုရမယ်ဘယ်လိုပုံစံနဲ့ကိုရမယ်အထက်ရောက်ဘယ်လိုသွားလို့ရတယ်ပြီးပညာဘယ်လောက်ထိအောင်ကိုရလို့ရတယ်ဆိုအဲ့အရာတွေကိုကြည့်ပြီးတော့ကျွန်တော်တို့က line ချင်တယ်အသေးစိတ်ပေါ့လေဒီ alignment ကိုတည်ရပါတယ်အဲ့ဒီ alignment ကဘာလဲဆိုရင် top of the pavement ပေါ့လေအဲ့တော့ module မှာကျွန်တော်တို့ဒီဖြတ်သွားတဲ့နေရာတွေမှာမြင့်တဲ့နေရာတွေရှိလို့ရှင်တယ်ပဲမြင့်တဲ့နေရာမြေကြီးကို cut လုပ်ပေါ့ကိုနှိမ့်သွားတဲ့နေရာမှာကြောက်လဲမြေကြီးထပ်ဖို့ပေါ့အဲ့ထပ်ဖို့ပြီးနောက်ဆုံး final ဖြစ်တဲ့ line ရဲ့ line ဟာသိုးသာပြောတဲ့တတ်မှတ်တဲ့ line အတိုင်းရှိဖို့ဒါကျွန်တော်တို့အဲ့လိုတည်ဆောက်ရပါတယ်ဒီရေသွားရေလာပေါ့လေလမ်းထားပြီဆိုတဲ့ကွာကျွန်တော်တို့ပောင်းကျင်မှာရှိတဲ့ drainage system ကိုကျွန်တော်တို့ကဖနာစုံလေးလာပါသေးတယ်ချီဟာဒီလမ်းရဲ့ဟိုဘက်ဒီဘက်ဘလို့ဖြတ်သွားပြီလေဒါမှမဟုတ်လည်းပဲဒီလမ်းပေါ်မှာအများရေကပြန်ပြီးစီးလာမလားအဲ့လိုပုံစံတွေကိုကြည့်ပြီးတော့ကျွန်တော်တို့ဟို drainage system ကိုမြောင်းတူပြီးစေနေတူအောက်ကနေပြီးတော့ကားပတ်ခံပြီးတော့ရေတွေဟိုဘက်ဒီဘက်ကိုလွှဲပြီးတာလွှဲပြီးပေါ့လေအဲ့လိုမျိုးတွေကိုလုပ်ပြရပါတယ
်ဆိုတော့လမ်းကိုလမ်းကျောကိုရွေးတဲ့အခါမှာအောက်ခံမြေလောက
အဲ့ရေးကြည့်ပါလေ။အောက်ကမြေလွာကောင်းကောင်းမလို့ residual swine now transport the swiver no residual swine so that no go out got here jaw da ni weathering ဖြစ်ပြီးတော့ဒီဖြစ်တဲ့ swine ပေါ့လीဒီ swine မျိုးကတော့အောက်ခံတောင်းနေတဲ့ဒီပုံမရှိပါတယ်ဆိုတော့သူ့ပုံမှာဆောက်လို့ရှိရင်ကျွန်တော်တို့ကလမ်းနေရာပို့ပြီးတော့ကောင်းမှာပါတယ် transport the wise ဆိုတော့ကျွန်တော်ဒီရှုံးမြေပေါ့လीရပြီမြေကြီးပေါ့ကြတော့ကားလမ်းရဲ့တောင်းနေမှုရအောင်လို့ကတော်တော် view ဆိုက်ရပါတယ်မြေလိုအစ်စ်တွေချိုးနေရာတွေပြန်လဲပြန်ဖိုးရတယ်ရှိပါတယ်ဆိုတော့ပတ်စံနဲ့ပို့ကုန်တာပေါ့လीဆိုတော့မြေသားအောက်ခံကောင်းတဲ့နေရာ region မှာဆိုလို့ရှိရင်ပတ်စံကောင်တက်တာလေဒီ strength ကိုလမ်းရဲ့တောင်းနေမှုကြားရှိဖို့အတွက်ကိုအဲ့ဒါအင်တာမဟုအဆင်ပြေတယ်ပေါ့လीဆန်ဆိုးတဲ့ soil နေရာကြီးကြတော့ကကျွန်တော်တို့ကနေပြည်သားတွေပြန်လဲရတာရှိတယ်သူရဲ့ strength ကိုတခြားတိုင်းရတယ်ပြရတယ်ရှိပါတယ
်ဆိုတော့အောက်ခံမြေလောက်ကြည့်ပြီးတဲ့အခါမှာလမ်းတစ်ခုဖောက်ပြီးဆိုတော့ဒီလမ်းအတွက်ပေါ့နော်ဘာတွေအရေးကြီးပါလဲဒီလမ်းခိုင်ခံ့မှုအတွက်ဘာတွေအရေးကြီးပါလဲပြောပြပေးပ
ါခိုင်ခံ့မှုဆိုတော့ကျွန်တော်တို့အဓိကတော့အောက်ကဒီမွေးချာဝင်တာပေါ့လေအောက်ခြေက swine ကိုလည်းပဲကိုလိုဂျင်နဲ့ဒီ swine ကိုခြေကိုလိုဂျင်နဲ့ swine ဆိုတာကျွန်တော်များစွာဖြစ်တော့ဒီ silty swine တွေပေါ့လေအဲ clay swine ဆိုလို့ရှိရင်ကျွန်တော်တို့ဒါတွေအထူးထုတ်ဖြစ်ပါတယ် clay swine ရှုံမြေပေါ့ရှုံမြေပြောစားတွေကိုတော့ကျွန်တော်တို့ကပြစ်နိုင်တော့ဒီကောင်တွေကိုဖယ်ထုတ်ပြီးတဲ့အခါမှာဆိုတာ silty ဖြစ်တဲ့ swine ကိုဖို့ပြီးဆွဲကြတောင်းနေမှုရပြီလို့ရှိရင်ကျွန်တော်ခေါ်လာတော့ bearing capacity ကပေါ့လေဒိုင်းနဲ့ bearing capacity ရပြီလို့ရှိရင်အဲ့ဒီအခါမှာပြောဆိုအောက်ခံပြေသားတို့ကျွန်တော် separate ခရပါလေအဲ separate ကိုပြန်ဆိုကျွန်တော် roller တွေနင်းပြီးတော့ down နေအောင်လုပ်ရတယ်ကျွန်တော် swine ရဲ့ဒီ aggregate ရဲ့ size တွေပေါ့လေတဲမြီ size ရှိတယ်တဲတဲ့နှုတ်သွားတဲ့ size ရှိတယ်နောက်ကြောက်ရက်ခဲ size တွေရှိတယ်ဒါလူကျင်တဲ့ size ရတဲ့အခါခြေဖြန့်ဖြန့်ပြီးတော့ကျွန်တော် roller နဲ့ကျေးရပါတယ် separate ပြီးလို့ရှိရင်အဲ့ပုံမှာ sub base ဆိုတာကကြောက်ရက်ခဲနဲ့တဲနဲ့ရောထားတဲ့လူကျင်တဲ့ gradation ပေါင်းစုံပါတဲ့ဟာပေါ့လေအဲ့လိုလို့လို့ရှိရင် compact အကောင်းဆုံးရတယ်လမ်းရဲ့ strength လည်းပြသပို့ပြတော့တောင်းနေလို့ရှိတယ်နောက်ချက်ကလည်း moisture ကိုလုံအောင်လို့ရေကိုလုံအောင်လို့ပါဆိုအဲ့လို substrate အပေါ်နေပြတော့ထပ်ပြီးတော့တင်ရပါတယ်အခုပြောနေတော့ flexible ကိုတော့ပြင်ပြအောင်ပြောနေမှာဒီမှာအဲ့ပုံမှာ as for concrete ကျွန်တော်ပြောလောင်းရပါတယ်ကတ္တရာနဲ့ကြောက်ခဲတွေနဲ့ရောပြီးတော့မူဝေးထက်တာပေါ့လေအဲ့ဒါ as for concrete လို့ခေါ်ပါတယ်အခုတော့ကမ္ဘာမှာဒါအုပ်အများဆုံးမသုံးပါတယ်ဆိုတော့ပြောတယ် as for concrete ပမာ base ကိုကျွန်တော်6 level အလုပ်တင်လိုက်ရပါတယ်ဒီကောအစောကောင်ကြီးကမှဆက်ကအကြီးရပေါ့လေဒီ3လမ်းမှနေပြီးတော့ဒါဒီ4လမ်းမှလောက်ကြီးအောင်ပေါ့လေအစောအကြီးလည်းပါပါရ
ဒီအမေရိကန်နိုင်ငံမှာဘာတွေဘယ်လိုလမ်းတွေကိုဘယ်လိုပြင်လဲဆိုတော့လမ်းအင်ဂျင်နီယာတယောက်အနေနဲ့နည်းနည်းပြောပြပေးပ
ါဒီလမ်းတွေပြင်တာကတော့ဒီမှာတော့လမ်းတွေကတက်တန်းကုန်သွားရဆိုရှိကတ်တရလမ်းမရီ S4 ဒီလမ်းပြတက်တန်းကများသွားဖြစ်တော့15နှစ်နဲ့အနည်း20ကြာလောက်မှရှိပါတယ်တက်တန်းကုန်နေဆိုတော့ကတ်တရလမ်းအပေါ်မှာဒီအကွဲကုန်တာ Crocodile Crab လို့ခေါ်တဲ့ပုံစံနဲ့ Block ပေါ့လေကတ်တရတွေကွဲကုန်တဲ့ပုံစံရှိဒါဆိုရင်လမ်းရဲ့တက်တန်းကုန်ပါတယ်အဲ့လိုမျိုးဆိုရင်ဒီလမ်းတစ်လမ်းလုံးကိုကျွန်တော်တို့ကအကုန်လုံး stripping လုပ်လိုက်တယ်နောက် milling လုပ်လိုက်တယ်နောက်ဘွားနေ S4 ပြန်ပြီးတော့အစ်စ်ပြန်ခင်းတယ်ပေါ့ပုံမှန်လမ်းကိုတက်တန်းကုန်တဲ့လမ်းပြင်ဟာပေါ့နောက်တော့ပြရတော့မြို့တွေထဲမှာဒီ land မှာ port hole တွေဆိုတာရှိတယ်။ port hole ဆိုတာနေရာလိုက် localize ဖြစ်တဲ့နေရာမှာအောက်ခြေကနေပြီးတော့မြေပြော့ပြီးတော့ကျွန်ကြသွားလို့ဖြစ်တာလည်းဖြစ်တယ်။တချို့ကြလည်းပဲကတ္တရာကနှစ်ထပ်သုံးထပ်မှာနောက်တစ်ခုအစ်ပြန်ခင်းတဲ့အချိန်တုန်းကအောက်ထဲမှာဒီဘိုင်းနီးအသေးမကောင်းလို့အဲ့ကိုကွာကြပြီးတော့ဒီအကွဲနေရာတွေပေါက်ထွက်သွားမျိုးလည်းရှိတယ်။ဆိုတော့အဲ့ဒါမျိုးကြတော့ S4 concrete ကိုပြန်ပိတ်ပြီးတော့ poor quality body roller နဲ့ပြန်ဖြည့်လိုက်တာမျိုးရှိပါတယ်။ဒါတော့ယာယီပေါ့လေအဲ့အမျိုးကြီးပြင်ဆင်တဲ့သဘော
လမ်းကိုဒါမျိုးခင်းပြီးသွားပြီဆိုရင်ဒီလမ်းတလမ်းထိမ့်သိမ့်မှုတွေဘာတွေလောက်ရပါလဲ
အဓိကတော့လမ်းကြကြခံအောင်လို့ကတော့စိုးစားဆဆောက်တော့ပြေးစီလဲတောင်းတော့တင်းနေရှိတယ်ဆိုရင်ရေအောက်ထဲကိုစိတ်ဝင်မှုလမ်းထဲကိုရေတိုက်စားမှုဒါအဓိကပါပဲအဲ့ဒါတွေကိုကြည့်အဲ့မှာရေ resident engineer ပေါ့လေတာဝန်ရှိတဲ့ဘုကအနေနဲ့သူကြည့်နေရပါတယ်ဘာပြီမှာတော့ရင်တော့လမ်းဘူးခေါ်တာပေါ့လေလမ်းဘူးသူတတ်မှတ်တဲ့အမီကသူပိုင်တဲ့နေရာကိုကြည့်နေတာစောင့်ကြည့်နေရပါတယ်
လန်းအင်ဂျင်နီယာဦးဝင်းဖေရဲ့ပြောကြားချက်လည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်မယ်နော
်သိပ္ပံနဲ့ဤပညာကဏ္ဍကိုအားဆင်ခဲ့ရတာပါခင်ဗျာ VOA ရအစီအစဉ်နေကိုဆက်ပြီးတင်ဆက်နေပါတယ
်အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
သမ္မတဥပမာအစိုးရအဖွဲ့ရဲ့ဆောင်ရွက်ချက်တွေထဲမှာစောစောစီးစီးနဲ့အတိတ်တာဆုံးအပြောင်းလဲတွေကတော့တန်တမာရေးနဲ့ကာကွယ်ရေးတို့အပေါ်ဟန်ချက်ညီညီအခြေပြုထားတဲ့အမေရိကန်နိုင်ငံသားရေးဆိုင်ရာမူဝါဒတွေကတစ်ခုဖြစ်တဲ့ဖွံ့ဖြိုးတိုးတက်ရေးကဏ္ဍအမြင့်တင်ပေးခြင်းပဲဖြစ်ပါတယ် အမေရိကန်ပြည်ထောင်စုရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာမူဝါဒရဲ့အဓိကထားတဲ့အကြောင်းအရာတွေကရေရှည်ခံပြီးအောင်မြင်မှုကြီးမားတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုဒီမိုကရေစီနှီးကြအုပ်ချုပ်မှုတီထွင်ဖန်တီးနိုင်တဲ့လာလာကောင်းအသည့်အသည့်သောစီးပွားဘက်မိဖက်တွေတိုးများစေခြင်းဗန္ဒာရေးဖွံ့ဖြိုးထောက်ကူမှုဆိုင်ရာအရင်းမြစ်ပေါင်းစုံနဲ့အခြေခံကျတဲ့လူမှုရေးလိုအပ်ချက်တွေဖြည့်ဆည်းရေးအတွက်ရေရှည်ခံမဲ့စနစ်တွေတည်ဆောက်ရေးစတဲ့ကဏ္ဍတွေဖြစ်ထွန်းပေါ်ပေါက်လာရေးပဲဖြစ်ပါတယ်အစိုးရတရက်ထဲကအထုတ်ဆောင်ရွက်နေမယ့်အစားကျွန်တော်တို့ကအဖွဲ့အစည်းပေါင်းစုံအယက်သားလူမှုအသင်းပင်းတွေနဲ့ပုဂ္ဂလိကအခန်းကဏ္ဍတွေနဲ့သာမကဘာသာရေးဆိုင်ရာအတိုင်းအဝိုင်းတွေမကြံအရေးအကြီးဆုံးဖြစ်တဲ့အခြေခံလူမှုလူဒန်းစားတွေနဲ့ပါအလေးအနက်တူတကွပူးပေါင်းဆောင်ရွက်ခဲ့ပါတယ်နိုင်ငံရထားကိုပေးပို့နေတဲ့အကူအညီတွေကိုအစိုးရတရက်ထဲကိုပေးမယ့်အစားကျွန်တော်တို့ကပုဂ္ဂလိကအခန်းကဏ္ဍနဲ့တခြားစီးပွားဘက်တွေကနေဖွံ့ဖြိုးတိုးတက်မှုတွေနဲ့လူအသက်တွေကိုကယ်တင်နိုင်ဖို့အမေရိကန်ဒေါ်လာဘီလီယံ100ကျော်ကိုဗန္ဒာရေးပိုင်းအထောက်အကူဖြစ်စေမဲ့အရင်းမြစ်တွေကိုဖော်ထုတ်မြင့်တင်ပေးနေပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။သမ္မတအိုဘားမားရဲ့ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာပနာမဆောင်ရွက်ချက်တွေဖြစ်တဲ့ Peace the Future နဲ့ Power Africa လို့အရင်အစိုးရလက်ထက်ကလေးကစတင်ခဲ့တဲ့စီမံကိန်းတွေဟာအောင်မြင်မှုတွေအကြီးအကျယ်ရရှိခဲ့ကြောင်းကိုလည်းသမ္မတအိုဘားမားကပြောပါတယ
်။ We've saved over 60 million lives from measles and malaria and tuberculosis. We've slashed HIV/AIDS infections and deaths.Across the developing world, incomes have gone up. Tens of millions of boys and girls are in school.
HIV AIDS ကူးစက်မှုနဲ့သေဆုံးမှုတွေကိုလည်းတိတိကျကျကြီးရှင်းချပြနိုင်ခဲ့ပါတယ်။ဖွံ့ဖြိုးဆဲနိုင်ငံတွေမှာဝင်ငွေတိုးလာအောင်လုပ်ပေးနိုင်ခဲ့ပါတယ်။တန်ပေါင်းများစွာသောမိန်းကလေးတွေနဲ့ယောက်ျားလေးတွေလည်းကျောင်းတက်ပညာသင်ကြားစေနိုင်ခဲ့ပါတယ်။ရာသီဥတုပြောင်းလဲမှုကိုချင်းချောက်ခံရတဲ့အခြေအနေကိုလျော့ပါစေတဲ့တန်ရှင်းလောင်စာဆွမ်းအင်ကနေပြီးတော့လဲငွေတန်းပေါင်းများစွာရယူနိုင်ခဲ့ပါတယ်နှစ်ပေါင်း25နှစ်အတွင်းမှာလူလုံးမလအောင်ဆင်းရဲမွဲတင်နေတဲ့လူပေါင်းတန်း1000ကျော်ကိုဆင်းရဲတွင်းကနေဆွတ်ထုတ်ပေးနိုင်ခဲ့ပါတယ်လူပေါင်းတန်း1000ပါ
ကမ္ဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်ရေးအတွက်အမေရိကန်ပြည်ထောင်စုရဲ့ယင်းနှိမ့်နှံ့မှုဟာနိုင်ငံသားရေးဆိုင်ရာမူဝါဒရဲ့အဓိကကြတဲ့အခြေခံအကြောင်းတရားတစ်ခုဖြစ်ပါတယ်ဆိုတာကလူတန်းပေါင်းများစွာရဲ့ဘဝတွေကိုတိုးတက်အောင်ကူညီပေးရုံလောက်သာမဟုတ်ဘဲကမ္ဘာကြီးတည်ငြိမ်အေးချမ်းဖို့အတွက်အရေးပါသလိုကျွန်တော်တို့ကိုယ်တိုင်ရဲ့လုံခြုံရေးအတွက်ကြောင့်လည်းဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောပါတယ်။ပညာမတတ်အလုပ်လက်မဲ့ဖြစ်မျှော်လင့်ချက်ကင်းမဲ့အခြေခံလူကုန်တိုက်ခါကိုချိုးဖောက်ခံရတာနဲ့ပြိပက္ခနဲ့တည်ငြိမ်အေးချမ်းမှုမရှိတာတွေဟာတစ်ခုနဲ့တစ်ခုဆက်နွယ်နေတယ်ဆိုတာကိုကျွန်တော်တို့သိကြပါတယ်လို့လည်းသမ္မတအိုဘားမားကပြောခဲ့တာပါ။ဒါကြောင့်ဖွံ့ဖြိုးတိုးတက်ရေးဆိုတာကဆင်းရဲချွတ်တဲ့သူတွေကိုပေးကမ်းထောက်ပံ့တာမဟုတ်ပါဘူး။အဲ့ဒါဟာကျွန်တော်တို့အတူမျှဝေခံစားကြရမယ့်အနာဂတ်ကာလကျွန်တော်တို့ရဲ့လုံခြုံရေးနဲ့ကျွန်တော်တို့ရဲ့ပိုင်ဆိုင်မှုတွေအတွက်ကျွန်တော်တို့လုပ်ပေးနိုင်တဲ့အသင့်လျော်ဆုံးယင်းနှီးမြုပ်နှံမှုသာလျှင်ဖြစ်ပါတယ်လို့သမ္မတအိုဘားမားကပြောကြားခဲ့ကြောင်းပါရှင
်။အမေရိကန်စိုးရရဲ့သဘောထားအမြင်အားဖို့ကိုတင်ပြလို့ပြပါပြီ
။အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကပြောပြမှာပ
ါတရုတ်နိုင်ငံမှာရောက်နေတဲ့ဒေါန်ဆန်းစုကြည်ကတောက်ကြံတဲ့ညနေပိုင်းမှာတရုတ်သမ္မတရှီကျင်ပင်နဲ့တွေ့ဆုံပြီးနှစ်နိုင်ငံအနာဂတ်ဆက်ဆံရေးကိစ္စတွေကိုဆွေးနွေးပါတယ်ဒေါန်ဆန်းစုကြည်ရဲ့ငါးအကြခီးစဉ်ကနှစ်နိုင်ငံဆက်ဆံရေးခိုင်မာမယ်လို့မျှော်လင့်ထားကြောင်းတရုတ်သမ္မတကပြောကြားသလိုဒေါန်ဆန်းစုကြည်ကတော့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာတရုတ်နိုင်ငံဘက်ကအကူအညီပေးနိုင်ဖို့အတွက်မျှော်လင့်ထားကြောင်းပြောကြားခဲ့ပါတယ်ကျေသပရီနေမှာ serious ဆစ်လျင်တွေဟာ cuts တိုက်ခိုက်ရေးသမားတွေကိုတိုက်ခိုက်နေတယ်လို့ American တွေကလည်းဒီဒေသရင်းမဟာ American မဟာမိတ်တပ်တွေကိုအကောက်အကွယ်ပေးဖို့အတွက်သူတို့ရဲ့လေယာဉ်တွေကိုဆစ်လွတ်ပြီးတုံ့ပြန်တိုက်ခိုက်နေတာမို့စီးရဲအရှိမြောက်ပိုင်းကဟာဆက်ကမျိုးလေးဟာပြည်ရင်းစစ်တမ်းခန်းနေရတဲ့မျိုးလေးဖြစ်ပါတယ်။ဒီလေကြောင်းတိုက်ပွဲတွေစတင်ခဲ့နေကစပြီးမြို့ကန်ထောင်ပေါင်းများစွာထွက်ပြေးရတယ်လို့တေဆုံသူဒါဇင်နဲ့ချီရှိနေပါတယ်။လူလေးယောက်တေဆုံပြီးဒါဇင်ကျော်ထဏ်ရစေတဲ့အရင်ပတ်ဖြစ်ထိုင်းနိုင်ငံဖြစ်ပေါ်တဲ့ဘုံပောက်ကွဲမှုနဲ့ပတ်သက်ပြီးတော့တန်ရရှိသူတယောက်ကိုဖမ်းဝရမ်းထုတ်လိုက်ပြီးဖြစ်ပါတယ်။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့2016အိုလံပစ်အားကစားပြိုင်ပွဲမှာအမေရိကန်ကရွှေတစိမ့်38ခုနဲ့ပထမဆုရရှိနေတာဖြစ်ပါတယ်
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရည်မှုကမတ်ဤတန့်စင်ဖြစ်ပြီးအတန်လွင့်အင်ဂျင်နီယာကတော့ဇီနတ်အဗ်ဒယ်ရာမန်ဖြစ်ပါတယ် VOA မနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ30 40 48 50ကနေတင်ဆက်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါသရရှင်နေတဲ့တပတ်မြန်မာပြည်သူသားအားလုံးအဆင်ပြေတဲ့နေ့တစ်နေ့ဖြစ်ပါစေကျွန်တော်ညံဝင်းအောင်ပါThank you.
This program has come to you from the Voice of America, Washington.